Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ25ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ32 40နဲ့49လောက်ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။တရုတ်နိုင်ငံစီချွန်ပြည်နယ်ချင်းမိုကျေးရွာမှာမြေပြိုရာကြောင့်သေဆုံးသူ15ယောက်ထက်မနည်းရှိပြီးတော့တရာကျော်ပျောက်ဆုံးနေတဲ့အကြောင်းပြည်သူ့ဆိုရအာဏာပိုင်တွေကပြောပါရယ်။ရှင်းလာမဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်အုပ်စုရဲ့ပြည်ဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေကနေအမေရိကန်ဒေါ်လာ3,200အကူအညီတွေပေးသွားဖို့ရှိနေပါရယ်။ဒီလိုထိတဲ့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတော့ဥဆက်မိုးဝင်နဲ့အတူပြောပြပေးသွားပါမယ်ရှင်။
အခုမနေ့နားဆင်ရမယ့်စီစဉ်တွေထဲမှာတော့အမေရိကန်အစိုးရကမြန်မာနိုင်ငံကိုခလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပြည့်ဖို့စဉ်းစားနေတာအချိန်မတန်သေးကြောင်း HRW အဖွဲ့ကဝေဖန်လိုက်ပါတယ်
။ Burma, they still have a poor record on child soldiers. The UN itself has...
ဒီသတင်းလာနဲ့ဒုနိုင်ငံတကာမှာတော့လာမဲ့တနင်္လာနေ့မှာအမေရိကန်သမ္မတအင်ဂျီရောမှာအိန္ဒိယဝန်ကြီးချုပ်ရောက်လာမဲ့ခရီးစဉ်တွေအပေါ်သုံးသပ်မှုတွေကိုလည်းနာစင်ကြရမှာပါ။အဲဒီနောက်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အမေရိကန်စတိုင်အီရန်အသုံးအင်္ဂလိပ်သင်ခန်းစာတို့ကိုလေ့လာနိုင်ပါတယ်။အစီအစဉ်နောက်ပိုင်းမှာစနေနေ့ညကတိုက်ရိုက်လေလံမှာဆွေးနွေးသွားတဲ့ကျူးကျော်အိမ်တွေဖြတ်သိမ်းတဲ့အရေးသုံးသပ်ဆွေးနွေးကြတာကိုပြန်ပြီးထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ဥစာမိုးဝေတို့ကကြေညာပေးပါမယ်ရှင်။
တရုတ်နိုင်ငံစီချွန်ပြည်နယ်ကတောင်ထူထက်တဲ့ဆင်းမိုကျေးရွာမှာမြေပြိုကျရာကနေမြောက်ပြီးပြီးတော့သေဆုံးတဲ့သူ15ယောက်ထက်မနည်းရှိနေပြီးတရာကျော်ပျောက်ဆုံးနေတဲ့အကြောင်းနဲ့အင်ဂျီ62လုံးလောက်မြောက်ကိုမြုပ်သွားတဲ့အကြောင်းတရုတ်ဆိုရအာဏာပိုင်တွေကပြောပါရယ်အဆိုးဝါးဆုံးသဘာဝဘေးအန္တရာယ်ကျရောက်ခဲ့တာကိုကြုံပြန်ကင်တွယ်ဖို့အတွက်အရေးပေါ်ဆောင်ရွက်ချက်တွေလှုပ်ဆောင်နေတဲ့အကြောင်းဒေသဆိုင်ရာအစိုးရကကြေညာချက်ထုတ်ပြန်ပြောပါရယ်ရဲစစ်သားနဲ့အရက်သားတွေပါဝင်တဲ့လူ1000ကျော်ဟာကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေပြီးတော့ကြောက်တုံးတွေနဲ့အပျက်စီးပုံတွေအောက်ကနေအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်နိုင်ဖို့မနာတမ်းဆောင်ရွက်နေတဲ့အကြောင်းအနာဘန်တွေကပြောပါရယ်ဘူဒိုဇာမြေတုဆက်ကြီးတွေစစ်ရန်တရားကြီးတွေနဲ့ကြောက်တုံးကြီးတွေကိုဖယ်ရှားနေတဲ့အချိန်တည်းမှာပဲရွာသားတွေနဲ့စစ်သားတွေကလည်းကိုယ့်လက်ကိုယ်သုံးပြီးတော့ကြောက်တုံးတွေကိုဖယ်ရှားနေကြပါရယ်နေဝင်ပြီးသွားတဲ့နောက်မှာလည်းကယ်ဆယ်ရေးဝန်ထမ်းတွေဟာမီးကြီးတွေကိုထိုးပြီးတော့ဒီရှာဖွေလုပ်ငန်းတွေကိုဆက်လက်လုပ်ဆောင်နေကြပါရယ်ဝမ်ချွဲဒေသမှာငရင်လုတ်ခဲ့တဲ့ဖြစ်ရပြင်းအခုမြေပြုံမှုဟာဒီဒေသမှာအဆိုးဝါးဆုံးသဘာဝဘေးကျရောက်တာဖြစ်တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်နေသူတူကပြောပါရယ်စီချွမ်းခရိုင်ဝမ်ချွမ်းမြို့မှာ2008ခုနှစ်တုန်းကဖြစ်ခဲ့တဲ့ငလင်ကြောင့်လူပေါင်း 18,000 သေဆုံးခဲ့ရတာဖြစ်ပါရယ်ရှင
်ရုရှားကာဝေးဝန်ကြီးစာဂျီကေရှိုဂူရဲ့ဖိတ်ကြားချက်အရရုရှားနိုင်ငံကိုချစ်ကြည်ခီတွားရောက်ခဲ့တဲ့တပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာစနေနေ့မှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပါတယ်တရင်တပတ်ကြာခီးစဉ်အတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာ Black Sea Fleet ရေတပ်စခန်းဌာနချုပ်နဲ့လေကြောင်းလေ့ကျင့်ရေးတင်နန်းတွေကိုတွားရောက်လေ့လာခဲ့ပြီးတော့တက်လျင်စမ်းသပ်ပြန်တမ်းမှုကိုလည်းလေ့လာခဲ့ပါတယ်။တပ်မတော်ကာဝေးရေးဦးစီးချုပ်နဲ့အဖွဲ့အားဘာသာရေးအဆောက်အဦတွေ Black Calabar မှာရှိတဲ့ခန်းစစ်ပင်စင်မှုနည်းပညာပြတိုက် Fortification and Engineering Installation Museum အပြင် Nuclear Bundan ကနေရင်ကုန်သင်္ဘောတွေကိုအကာအကွယ်ပေးဖို့တည်ဆောက်ထားတဲ့စီဘတ်စတိုဘိုမှာရှိတဲ့ Black Sea Navy Headquarters Museum ကိုလေ့လာခဲ့ပါတယ်။တပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အတူကာဝေးဦးစီးချုပ်ယုံကြည်ရဒုတိယဗိုလ်ချုပ်ကြီးဆိုးထွတ်တပ်မတော်အရာရှိကြီးများလိုက်ပါသွားတာဖြစ်ပြီးတော့မြန်မာတပ်မတော်ကိုယ်စားလှယ်ဖွဲ့ဟာမြန်မာနိုင်ငံကိုပြန်လည်မထွက်ခွာခင်မော်စကိုမြို့တပ်မတော်လေစိတ်ချာကလူဗာစကီကိုတွားရောက်ပြီးတော့ရုရှားတပ်မတော်မှအုံပြုလျက်ရှိတဲ့TR-76TD အမျိုးအစားကုန်တင်လေယာဉ်ကိုလေ့လာခဲ့တယ်လို့ကာဝေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
။ရှင်းလာမဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်အုပ်စုရဲ့ပြည်ပဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေကနေဒီအမေရိကန်ဒေါ်လာ3,200ဘဏ္ဍာရေးအကူအညီပေးသွားမယ်အပြင်ဤပညာအကူအညီနဲ့လိုအပ်တဲ့အကြံဉာဏ်တွေလည်းပေးသွားမယ်အကြောင်းကမ္ဘာ့ဘဏ်ကတင်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိဆောင်ရွက်နေတဲ့ကြီးလက်ဒေတာစီးရွံပမှုလျှော့ချရေးအာဟာရပြည့်ဝရေးကျန်းမာရေးပညာရေးစတဲ့လုပ်ငန်းတွေတိုးမြင့်ဆောင်ရွက်နိုင်ဖို့နဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးနဲ့လုပ်ကိုင်ခွင့်လန်းတွေဖန်တီးပေးနိုင်မယ့်လုပ်ငန်းတွေကိုမြန်မာအစိုးရအနေနဲ့ကမ္ဘာ့ဘဏ်ရဲ့အကူအညီနဲ့တိုးမြင့်လှုပ်ဆောင်သွားဖို့ပဲဖြစ်ပါတယ်။ 2015ခုနှစ်ကချမှတ်ခဲ့တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့လက်ရှိမြန်မာနိုင်ငံဆိုင်ရာပူးပေါင်းဆောင်ရွက်မှုမူပေါင်းတွေကိုပြန်လည်တုံ့တက်ခဲ့ပြီးတဲ့နောက်မှာအခုလိုကမ္ဘာ့ဘဏ်ရဲ့အခုအညီနောက်ထပ်နှစ်နှစ်တာဖွံ့ဖြိုးရေးလုပ်ငန်းတွေတိုးမြှင့်လှုပ်ဆောင်သွားဖို့မြန်မာအစိုးရနဲ့ကမ္ဘာ့ဘဏ်တို့သဘောတူခဲ့ကြတာပါ။ဒီကနေ့2015ခုနှစ်ကစလို့မြန်မာအစိုးရအနေနဲ့လူထုဗဟိုပြုစီမံကိန်းတွေဖော်ဆောင်ပြီးစာတင်ကျောင်းတွေနဲ့လမ်းကစားတိစောက်တာတွေလိုအခြေခံအဆောက်အုံတွေပုံမကောင်းမှုလာအောင်ဆောင်ရွက်နိုင်တာတွေ့ရတဲ့အတွက်လည်းအခုလိုနောက်ထပ်နှစ်နှစ်သက်တမ်းတိုးကူညီမှာဖြစ်တဲ့အကြောင်းဇွန်လ24ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာအပအဝင်ကမ္ဘာတစ်လွှားကစီးရင်နွမ်းပမှုတိုက်ချက်ရေးစီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုပြည်သူအလုံးမျှဝေခံစားနိုင်ရေးအတွက်ဖွံ့ဖြိုးရေးကူညီတွေကိုပေးနေတဲ့ကမ္ဘာ့ဘဏ်အုပ်စုကိုတော့အဖွဲ့၅ဖွဲ့နဲ့ဖွဲ့စည်းထားတာပါဒါရီကတော့ဒီအစိုးရအတွက်ဗန္ဒာရေးနဲ့နည်းပညာအကူအညီတွေပေးနေတဲ့ IPRT နဲ့ ITA အဖွဲ့နောက်ပုဂ္ဂလိကကဏ္ဍအတွက်အကူအညီပေးတဲ့ IFC နဲ့ MIG အဖွဲ့အပြင်ရင်းနှီးမြှုပ်နှံမှုဆိုင်ရာအငင်းပွားမှုတွေကိုဖြည့်ရှင်ပေးတဲ့ ICSIT အဖွဲ့တွေပဲဖြစ်ပါတယ်ရှင
်။ထိုင်းနိုင်ငံကိုဖျက်ပြီးတော့ကမ်ဘောဒီးယားနိုင်ငံကနေမြန်မာနိုင်ငံထဲကိုလက်နက်တွေခိုးယူတင်သွင်းနေတာကိုစုံစမ်းစစ်ဆေးဖို့ကမ်ဘောဒီးယားနဲ့ထိုင်းတို့ပူးပေါင်းဆောင်ရွက်နေကြပါတယ်။ထိုင်းနိုင်ငံတရက်ခရိုင်မှာမကြခင်ကပဲထိုင်းစစ်တပ်ကလက်နက်တွေကိုတင်းစီရမိခဲ့ပြီးတော့နောက်ပိုင်းမှာအခုလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်လာခဲ့တာပါဒီလက်နက်တွေပဲကလာတာလဲဒီလက်နက်တွေကိုခုတ်ထုတ်ရမှာဘယ်သူတွေပါဝင်ပတ်တက်နေတယ်လဲဆိုတာကိုစုံစမ်းဖော်ထုတ်နိုင်ဖို့အတွက်ကမ်ဘောဒီးယားနိုင်ငံတော်ရဲချုပ် Net Sovereign နဲ့ထိုင်းရဲချုပ်တို့အတူလက်တွဲပြီးတော့ဆောင်ရွက်နေတဲ့အကြောင်းကမ်ဘောဒီးယားပြည်ထောင်စုဝန်ကြီးစာခန့်ကနေဆက်ခေါင်ခုံခရိုင်အုတ်ချုပ်ရေးမှုတစ်ခန့်အပွဲမှာပြောသွားပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေနဲ့ရွေးကောက်ပွဲတွေကျင်းပကဲပြီမယ်လို့ညဉ့်ညံ့ရေးနဲ့ညီညွတ်ရေးမတီးဆောက်နိုင်သေးသလိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမှတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့အကြောင်းအခုခိုးသွင်းနေတဲ့လက်နက်တွေကိုမြန်မာအစိုးရနဲ့တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကဝယ်ယူနေတယ်လို့ယူဆရတဲ့အကြောင်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကပြောသွားပါတယ်အခုပြီးခဲ့တဲ့လအစောပိုင်းကထိုင်းနိုင်ငံတရက်ခရိုင်မှာ pickup truck ကတစ်စီးနဲ့လက်နက်တွေအများပြားတဲဆောင်လာတာကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဒီကားကိုမောင်းလာတဲ့ထိုင်းလီဒါအရာရှိတဦးနဲ့ကမ္ဘောဒီးယားအမျိုးသားတဦးကိုထိုင်းစစ်ဖက်အရာရှိတွေကဖမ်းဆီးခဲ့ပါတယ်စုံစမ်းစစ်ဆေးမှုတွေရဲ့အသေးစိတ်ကိုတော့သူကပြောမသွားပါဘူ
း UAE American Fan မနေ့ထက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 932စိုင်းဒိုမီတာ40 kHz 4433ညစိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ငံဝတ်မှာဆိုင်းလမီတာ190 kHz 1505ရုပ်ကနေပြီးထုတ်လွှင့်ပေးနေပါရခင်ဗျာ
။ဒီအမေရိကန်တန်ကနေဒီနေ့ကနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကြီးညာပေးနေပါရရှင်။ပါကစ္စတန်နိုင်ငံကမြို့ကြီး3မြို့ဖြစ်တဲ့ကာတာပါရာချီနာနဲ့ကာရာချီမြို့တွေမှာတောင်းချန်တွေကတိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ဒေသမှာစစ်တပ်ကလုံခြုံရေးတွန်းမြင့်ဆောင်ကြည့်နေတဲ့အကြောင်းပါကစ္စတန်စစ်ဘက်ပြောခွင့်ရကစနေနေ့မှာပြောပါရယ်။တောက်ချာနေကတိုက်ခိုက်မှုတွေဟာအာဖဂန်နိုင်ငံအတွင်းမှာခိုးလုံနေတဲ့သဘုံတွေနဲ့ဆက်နွယ်မှုရှိတာတွေ့ရတဲ့အကြောင်းလဲပါကစ္စတန်စစ်ဘက်ပြောခွင့်ရဗိုလ်ချုပ်အစစ်ဖ်ဂါဖူဝါကပြောပါရယ်။ပက်ရှဝါမြို့မှာအစံတက်ဝါရတံပြန်တိုက်ဖြတ်ရေးအစီအစဉ်အဖြစ်တောက်ချာနေညတော့ကညလုံးပေါက်စီးနှင်းရှာဖွေမှုတွေအတွင်းမှာတော့အစံတက်ဝါရ3ဦးသေဆုံးပြီးမတင်ကားသူ12ယောက်ကိုဖမ်းဆီးခဲ့တဲ့အကြောင်းလဲပါကစ္စတန်စစ်ဘက်ကပြောပါရယ်။မြို့ကြီး3မြို့မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းစနေနေ့အထိသေဆုံးသူဦးရေဟာ80ကျော်သွားပြီလို့ပါကစ္စတန်အစိုးရရရှိတွေကပြောပါရယ်။တိုက်ခိုက်မှုတွေအတွင်းမှာလူတရာနီးပါးဒဏ်ရာရခဲ့ပြီးတော့နိုင်ငံရဲ့အနောက်တောင်ဘက်ကာတာမြို့မှာစတင်ဖြစ်ပွားတဲ့တိုက်ခိုက်မှုမှာသေဆုံးသူအရေအတွက်14ယောက်ထိတိုးလာပြီးဒဏ်ရာရသူကတော့20လောက်ရှိခဲ့ပါတယ်။သေဆုံးတဲ့သူတွေထဲမှာရဲဝန်တန်း9ယောက်ထက်မနည်းပါဝင်ပြီးတော့ရဲတပ်ဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်ပုံရတယ်လို့အကြီးတန်းအရာရှိတူကပြောပါရရှင်
။စစ်မဲ့ဖြစ်ပွားနေတဲ့စီးရီးယားနိုင်ငံကနေဂိုလန်ကုန်းမြင့်ဒေသအတွင်းကိုပြစ်ခတ်မှုတွေစနေနေ့မှာဖြစ်ပွားခဲ့ပြီးတဲ့နောက်အစ္စရေးလက်တပ်ကစီးရီးယားကိုလေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါရ။လေကြောင်းတက်ခဲ့မှုကဂိုလန်ကုန်းမြင့်မြောက်ဖက်ချမ်းမှာရှိတဲ့စီးရီးယားအစိုးရတပ်တွေရဲ့တင်ကားတွေကိုဥတီပြီးတော့ပြုလုပ်တာဖြစ်တဲ့အကြောင်းအစ္စရေးကြီးတဲ့ပြောခွင့်ရသူကပြောပါတယ်အစ္စရေးနိုင်ငံအနေနဲ့1984ခုနှစ်နှစ်နိုင်ငံကြားအပြစ်အယက်သဘောတူညီမှုကိုစောင့်ကြည့်ကုကဲနေတဲ့ကုလသမဂ္ဂအေဂျင်စီကိုလည်းကန့်ကွက်မှုပြုလုပ်ထားကြောင်းဘာကြောင့်လဲဆိုတော့လက်နက်တွေနဲ့လှမ်းပြီးတော့ပစ်ခတ်မှုပြုလုပ်တာဟာအစ္စရေးနိုင်ငံရဲ့အချုပ်အခြာပိုင်နက်ကိုချိုးဖောက်ရာရောက်ပြီးတော့လုံးဝလက်ခံနိုင်ွယ်မရှိတဲ့အကြောင်းအဆိုပါပြောခွင့်ရသူကပြောပါတယ်တိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရတာမျိုးမရှိကြောင်းစစ်တပ်ကပြောပါတယ်ဒါပေမဲ့ရပ်သားတွေကိုတော့စီးရီးယားနယ်စပ်ဒေသတဝိုက်မှာမနေကြဘူးသတိပေးထားပါတယ်အစ္စရေးနိုင်ငံဟာစီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲအတွင်းအဓိကကြတဲ့အခန်းကဏ္ဍကနေဝင်ရောက်ပတ်သက်တာမျိုးမဟုတ်မရှိပါဘူးဒါပေမဲ့တိုက်ခိုက်မှုတွေစီးရီးယားနယ်စပ်ကိုကြော်ပြီးတော့ဝင်လာခဲ့ရင်တော့လက်တုံပြန်လာမျိုးတွေပြုလုပ်ခဲ့ပူပါတယ်ခင်ဗျာ
ဆော်ရီအာရေဗျာနိုင်ငံမကမျိုးက Grand Prix ကြီးမှာဝိပုနေကြတဲ့သူတွေကိုတောက်ကြနေကစမ်းသပ်တိုက်ခတ်ဖို့ကြံစီခဲ့ကြတဲ့သူတွေကိုဆော်ရီတပ်ဖွဲ့တွေကကြိုတင်ဟတ်တားနိုင်ခဲ့တယ်လို့ဆော်ရီပြည်ထောင်ဌာနပြောခွင့်ရဗိုလ်ချုပ်ကြီးမန်ဆူအာဘန်ချာကီကအာရဗ်သတင်းမီဒီယာတွေကိုပြောပါရယ်တိုက်ခတ်ဖို့ကြံစီတဲ့သူကိုဘလီအနီးကလမ်းချင်းတစ်ခုထဲမှာလူကြိုးတပ်ဖွဲ့တွေကစီးနင်းဖမ်းဆီးခဲ့ကြတာမှာတိုက်ခန်းပေါ်ထက်မှာပိုးအောင်နေတဲ့အဲ့ဒီလူကအသေးခံဘုတ်ခွက်လိုက်တာကြောင့်အဆောက်ဦးနေရာတချို့ပြိုကျပျက်စီးပြီးတော့လူတချို့ဒဏ်ရာရပါရယ်တိုက်ခတ်ဖို့ကြံစီသူဟာအာရဗ်စစ်သည်ကြောင့်အဖွဲ့နဲ့အဆက်ဆက်ရှိသူဖြစ်တယ်လို့ပြောခွင့်ရဘန်ချာကီကပြောပါရယ်ရှင်
တောင်ကိုရီးယားနိုင်ငံကိုမြောက်ကိုရီးယားရဲ့တိုက်ကွန်ဒိုတယုတ်ပြအဖွဲ့လာရောက်ပြီးတော့ရှင်ပြန်ချင်းအဖြစ်အားကစားကိုအသုံးပြုပြီးတော့ဆွေးနွေးစကားပြောဆိုမှုတွေပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာအောင်လက်ရှိနှစ်နိုင်ငံကြားဖြစ်ပေါ်နေတဲ့တင်းမာမှုတွေရောကြသွားစေနိုင်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့တောင်ကိုရီးယားသမ္မတကပြောကြားလိုက်ပါတယ
်
ဆလ25ရက်တနင်္ဂနွေနေ့မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ဖြူထွေးနဲ့ဦးဆောင်မိုးဝီတို့ကြီးညာပေးသွားတာပါအခုမြန်မာပြည်ကိုကလေးစစ်သား၃နဲ့နိုင်ငံစီးရင်ကပယ်ဖြတ်ဖို့အချိန်တန်ပြီလားဆိုတာကြည့်ကြရအောင်ပါအမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သား၃ပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖြတ်ဖို့စဉ်းစားနေတာဟာအချိန်မတန်သေးတဲ့လှုပ်ရက်ဖြစ်ကြောင်း HRW အဖွဲ့ကဝေဖန်လိုက်ပါတယ်မြန်မာနဲ့အီရတ်ကိုကလေးစစ်သား၃ပြုတဲ့နိုင်ငံတွေစီးရင်ကနေပယ်ဖြတ်ဖို့အမေရိကန်နိုင်ငံဂျာယီဝန်ကြီး Rex Tillerson ကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်မှာအခုလိုတုံ့ပြန်လိုက်တာပါဒီအကြောင်းကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင်
အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ဖို့လိုလားတဲ့လက္ခဏာတွေကတော့ဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်မတိုင်ခင်ကတည်းကစတင်နေရပါပြီ။ဝန်ကြီးချုပ်ရဲ့ခီးစဉ်မတိုင်ခင်မှာပဲအိန္ဒိယနိုင်ငံကရင်းနှီးတာအလုံးလောက်မရှိတဲ့ကြေးရွာတစ်ခုကို Trump ရွာလို့နာမည်ပြောင်းလဲသတ်မှတ်လိုက်ပါတယ်။အမေရိကန်သမ္မတ Trump ရဲ့မွေးနေ့ဖြစ်တဲ့ဇွန်လ14ရက်နေ့မှာဟိန္ဒူမျိုးသားရေးဝါဒီတစုက Trump အတွက်မွေးနေ့ကိန်းမကြီးတစ်ခုလုပ်ပြီးတော့ပါတီပွဲလုပ်ခဲ့ကြပါတယ်။သမိုင်းတစ်လျှောက်မှာအိန္ဒိယအမေရိကန်ဆက်ဆံရေးဟာခေါင်းဆောင်အချင်းချင်းပုံကူရေးအရအကြိုက်တွေ့မှုတွေအပေါ်မှာအများကြီးမူတည်ခဲ့တာဖြစ်တယ်လို့အခုမစ္စတာမိုဒီနဲ့မစ္စတာထရမ့်တို့လည်းတယောက်နဲ့တယောက်သဘောချနိုင်တဲ့အခြေအနေတချို့ရှိပါတယ်။သူတို့နှစ်ဦးတယောက်နဲ့တယောက်မဆုံမှုကြသေးပေမဲ့လို့နှစ်ယောက်စလုံးဟာလူမှုကွန်ရက်သုံးဆွဲရတာကိုနှစ်သက်ကြတဲ့သူတွေဖြစ်တယ်လို့ပြည်တွင်းမှာအလောက်ကိုင်ခွင်လန်းတွေဖန်တီးနိုင်မှုအာရုံစိုက်လှုပ်ဆောင်နေကြတဲ့သူတွေဖြစ်ပါတယ်။ East West သုတေသနအဖွဲ့ကစာတူလင်မြေကအခုလိုတုံ့တက်ပါတယ်
They are professional deal makers. To be sure, one is comes more from a.
အ
မေရိကန်နဲ့ကုန်သွယ်မှုမှာနိုင်ငံတချို့ဟာသွေးကုန်ထက်ပို့ကုန်အကြီးကျယ်ပိုးပြီးတော့များနေတာကြောင့်အဲ့ဒီနိုင်ငံတွေအနေနဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုပြန်လည်တုံ့တက်ရလိမ့်မယ်လို့ဆိုပြီးသမ္မတ Trump ကပြောထားတဲ့နိုင်ငံတွေစီးရင်မှာအိန္ဒိယနိုင်ငံလည်းပါနေတာပါ။ဒါပြင်အမေရိကန်ပြည်ထောင်စုရဲ့ပြည်ပကနေအလုပ်လုပ်ကံကွယ်ဗီဇာ H1B နဲ့ဝင်ရောက်လာတဲ့အသူတွေကိုချမှတ်ဖို့သမ္မတ Trump ကလူဝင်မှုကြီးကျယ်ရေးဌာနကိုညွှန်ကြားချက်ထုတ်ထားတာပါ။ဒါကအိန္ဒိယရဲ့တိုးတက်လာနေတဲ့နည်းပညာလုပ်ငန်းကိုတိတိတသားထိခိုက်စေမှာဖြစ်ပါတယ်။အရင်အိန္ဒိယခေါင်းဆောင်တွေနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုကြီးတွေလုပ်ခဲ့တာမှာအိန္ဒိယဘက်ကအမေရိကန်မျှော်လင့်တယ်လို့လိုက်ပါဆောင်ရွက်ခြင်းမရှိခဲ့တဲ့အတွက်အိန္ဒိယကိုဖိအားတိုးမြှင့်ပေးဖို့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကသမ္မတ Trump ကိုတိုက်တွန်းနေတာလည်းရှိပါတယ်။နိုင်ငံတော်ကုန်ထုတ်လုပ်မှုလုပ်ငန်းရှင်များအဖွဲ့က Linda Dempsey က
We have long as manufacturers sought a bigger and more improved relationship with India.
ကုန်ထုတ်လုပ်တဲ့လုပ်ငန်းရှင်တွေကကျမတို့ဟာအိန္ဒိယနဲ့ပိုမိုကောင်းမွန်တဲ့ပိုးပြီးတော့ကြီးမားတဲ့ဆက်ဆံရေးတက်ကိုတည်ဆောက်ဖို့အတွက်ကြိုးစားနေတာကြားပါပြီ။ဒါပေမဲ့အခက်အခဲတွေကအများကြီးဆက်ရှိနေပြီးနောက်ထပ်အခက်အခဲအသစ်တွေတောင်ထပ်ပြီးတော့ပေါ်လာနေတာပါ။ CA3 အမေရိကန်အဝေးချင်းဒရုန်းယာဉ်တွေကိုအိန္ဒိယကဒေါ်လာ10,000နဲ့ချီအကုန်ကျခံဝယ်ယူဖို့ကြိုးစားနေပေမဲ့လို့သဘောတူညီချက်ကြီးကြီးမားမားထွက်ပေါ်လာနိုင်တဲ့အခြေအနေတော့မရှိပါဘူး။ရှင်းစင်ပတ်တဲ့မစ္စတာမိုဒီနဲ့မစ္စတာထရမ့်တို့နဲ့ဦးတွေ့ဆုံမှုဟာလာမယ့်နှစ်တွေအတွင်းနိုင်ငံဆက်ဆံရေးအစဉ်ပြေချောမွေ့စေမယ့်နည်းလမ်းတွေဆက်မဆောင်ရွက်သွားနိုင်မှုအတွက်အခွင့်အရေးတစ်ရပ်ပဲဖြစ်ပါတယ်လို့တုံ့သက်ပြောဆိုနေကြပါရဲ့ရှင်
ဒါတော့မက်ကင်ဖြူထွေးပြောပြခဲ့တာပါရှင်အမေရိကန်နဲ့အစိုးရစာချာနှစ်နိုင်ငံဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုအခုလာမယ့်တနင်္လာနေ့အမေရိကန်သမ္မတအင်ဂျူရာမှာအိန္ဒိယဝန်ကြီးချုပ်နဲ့အမေရိကန်သမ္မတတို့ပထမဆုံးတွေ့ဆုံတဲ့အချိန်မှာဆွေးနွေးဖို့အတွက် အကြောင်းကိုဒီနှစ်နိုင်ငံခေါင်းဆောင်လုံးကမျှော်လင့်ထားတဲ့အကြောင်းဗီယိုရဲ့အင်ဗျူရာသတင်းတောက်ပီတာဟိန်းလင်းပေးပို့တဲ့သတင်းဖြစ်ပါတယ်။စောစောကမိတ်ဆက်ပေးထားတဲ့ကလေးစစ်သားသတင်းအစားမှားယွင်းထုတ်လွှင့်ခဲ့တာကိုတော့အနုညွတ်တောင်းပန်ပါတယ်ရှင်။အခုကလေးစစ်သားသတင်းကိုပြန်ပြောပါဦးမယ်။အမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပြတ်ဖြတ်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson စဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်တဲ့အပေါ်မှာ HRW အဖွဲ့ရဲ့ဝေဖန်ခဲ့တဲ့အကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
ကလေးစစ်သားစုဆောင်းမှုတွေရှိနေသေးတဲ့မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုကအခုလိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ဖို့စဉ်းစားနေတာဟာမလုံသင့်တဲ့လုပ်ရဖြစ်တယ်လို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကရှုမြင်ကြောင်း HRW ပြောခွင့်ရပုဂ္ဂိုလ် Mr. John Sifton ကပြောပါတယ
် Burma they still have a poor record on child soldiers. The UN recentlyDetermined that there were new cases of
မြန်မာနိုင်ငံရဲ့ကလေးစစ်သားစုဆောင်းမှုနဲ့ပတ်သက်တဲ့မှတ်တမ်းဟာအခုထိမကောင်းသေးပါဘူး။မကြာသေးခင်ကပဲမြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းမှုတွေရှိနေတယ်လို့ကုလသမဂ္ဂကပြောခဲ့တာမျိုးအခုလိုပယ်ဖျက်ပေးမယ်ဆိုတာဟာမတင့်တော်သေးပါဘူး
။မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းခံရတဲ့အခြေအနေတချို့ယိုနေလာပေမဲ့ဒီလိုရုပ်သိမ်းနိုင်မယ်ဆိုရင်ကလေးသူငယ်တွေကြုံပြုတ်ခံရတာမျိုးလူအခွင့်ရေးချိုးဖောက်ခံရတာမျိုးတွေပိုများလာနိုင်တယ်လို့ HRW ကပြောပါတယ်။အမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံစီးရင်နဲ့ထည့်ထားရတာဟာဒီမိုကရေစီလမ်းကြောင်းကိုရှောင်လန်းနေတဲ့မြန်မာနိုင်ငံအတွက်စစ်တပ်ကထိန်းချုပ်ထားတဲ့အနေအထားတွေကိုထိန်းညှိနိုင်တဲ့တခုတည်းသောနည်းလမ်းဖြစ်နေတာမို့အခုလိုပယ်ဖျက်ပေးဖို့စဉ်းစားနေတာဟာအချိန်မတန်သေးတဲ့လုပ်ရလို့ Mr. Simpton ကပြောပါတယ်
It's one less sanction on Burma that can be used for leverage. It's very important that the Burmese military not get the message.
ဒါစစ်တပ်ကြီးစိုးနေတဲ့မြန်မာနိုင်ငံအပေါ်ထင်းကြီးဖို့လှုပ်ထားတာတွေကကြံနေသေးတယ်တခုသေးတော့ဒဏ်ခတ်မှုပါ။သူတို့ရဲ့လှုပ်ရက်ပေါ်အမေရိကန်ကမီးစိမ်းပြပြီလို့မြန်မာစစ်တပ်ကိုအချက်ပြတာမျိုးမဖြစ်စေဖို့တိတ်ကိုအရေးကြီးပါတယ်။လက်ရှိမှာမြန်မာစစ်တပ်ကအမေရိကန်စီးရဲအကူအညီကြီးကြီးမားမားမပေးသေးတာဟာဒီကလေးစစ်သားအသုံးပြုနေတဲ့နိုင်ငံစီးရင်ထဲမှာပါဝင်နေတာကြောင့်ပါဒါမှရှိရင်တော့အမေရိကန်စစ်တပ်ကမကြခင်မှာပဲမြန်မာစစ်တပ်ကအကူအညီကြီးကြီးမားမားပေးဖို့ရှိတာမို့ဒါဟာလုံးဝအချိန်မတန်သေးတဲ့ကိစ္စဖြစ်ပါတယ
်မြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ဖို့ဆိုတဲ့သတင်းတွေထွက်ပေါ်မလာခင်ကလေးမှာပဲဇွန်လ20ပြီးခဲ့တဲ့အင်္ဂါနေ့ကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson တို့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရတပ်ကရောတပုံတပ်တွေကပါကလေးစစ်သားစုဆောင်းအသုံးပြုနေကြပါတယ်မြန်မာအစိုးရဟာ2012ခုနှစ်မှာကလေးစစ်သားအသုံးပြုမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့ခြင်းကစပြီးတာဝန်ထမ်းဆောင်နေတဲ့ကလေးစစ်သားစုစုပေါင်း849ဦးကိုပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်အခုမြန်မာရေးသုံးတက်ချက်ကိုထုတ်လွှင့်ပါမယ်မြန်မာပြည်မှာလျှက်စစ်တပ်အာမလုံလောက်တာမြန်မာသဘာဝတန်ငွေတရုတ်နဲ့ထိုင်းကိုရောင်းစားနေလို့ဖြစ်ပါတယ်ဆိုတဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်ထားပါရရှင
်ဘူးသိန်းစင်အစိုးရ2015ဧပြီလမှာသဘောတူခဲ့တဲ့ကျောင်းဝီတွေတုံတားအပေးစက်ရုံတိဆောက်ရေးစီမံကိန်းတစ်ခုကိုဒီဇင်ဘာလရောက်တော့ရက်ဆိုင်လိုက်ကြောင်းလွှတ်တော်မှာကြေညာပါတယ်။မွန်ပြည်နယ်ရေးမြို့နယ်အင်းဒင်းရွာအနီးမှာတိဆောက်ဖို့ရည်ရွယ်တာမို့အင်းဒင်းစီမံကိန်းလို့လူသိများပါတယ်။ဂျပန်တိုင်းကုမ္ပဏီရဲ့စီမံကိန်းဖြစ်ပေမဲ့ဒေသခံတွေကန့်ကွက်ဆန္ဒပြတာမို့ရက်ဆိုင်တယ်လို့ကုမ္ပဏီကကြေညာပါတယ်။တနင်္လာနေ့တိုင်းဒဝေခရိုင်ဘန်းချောင်းဒေသမှာစစ်ခရိုနီဦးကျော်ဝင်းရဲ့ကုမ္ပဏီကိုဧက2000ကျောင်းမီးသွေးတူးခွင့်ပေးတာကိုလည်းကန့်ကွက်ကြပါတယ်။မွန်ပြည်နယ်ကြိုင်မြို့မြို့နယ်မှာမော်လမြိုင်ဘီလက်မြေလုပ်ငန်းကိုတော့ဧပြီလ1ရက်နေ့ကစပြီးကျောင်းမီးသွေးလောင်စာနဲ့လေပတ်နေပြီလို့ပြည်နယ်ဝန်ကြီးချုပ်ကဇွန်လ15ရက်နေ့ကပြောဆိုကြောင်းအေယာဝတီသတင်းမှာဖော်ပြပါတယ်။ဒါပေမဲ့ဆာဖာကန့်တထုတ်လုပ်မှုအနည်းဆုံးကျောင်းမီးသွေးအမျိုးအစားကိုအင်ဒိုနီးရှားကတင်သွင်းပြီးအသုံးပြုနေတယ်လို့ဆိုပါတယ်။ကြောင်မင်းသွေးဟာလူမှုဘဝကိုထိခိုက်စေပြီးအစိတ်သက်နိုင်တဲ့အတွက်ဒေသခံတွေကစိုးရိမ်ကြပါတယ်။ဒါကြောင့်ကြောင်မင်းသွေးစီမံကိန်းတိုင်းကိုကန့်ကွက်ဆန္ဒပြကြတာဖြစ်ပါလေ
။မော်လမြိုင်ဘီလက်မြေလုပ်ငန်းအတွက်ကြောင်မင်းသွေးသုံးဓာအားပေးစက်ရုံတိဆောက်တာကိုဒေသခံကျေးရွာ17ရွာကကန့်ကွက်ကြပါတယ်။အင်ဒိုနီးရှားကတင်သွင်းတဲ့ကြောင်မင်းသွေးအမျိုးအစားဖြစ်လို့မြမကြောင်မင်းသွေးလောက်မဆိုးဘူးလို့အကြောင်းပြပါတယ်။ ကြောင်မီးသွေးလေးမျိုးလောက်ရှိပေမဲ့အကြမ်းမြင်အဖြစ်အပျော်မျိုးနဲ့အမားမျိုးဆိုပြီးနှစ်မျိုးခွဲနိုင်ပါတယ်အပျော်စားအညူရောင်လစ်နိုက်ကြောင်မီးသွေးဟာပတ်ဝန်းကျင်ကိုအထိခိုက်ဆုံးဖြစ်ပါတယ်မြမကြောင်မီးသွေးဟာအပျော်စားဖြစ်လို့ပတ်ဝန်းကျင်ကိုအများဆုံးညဉ့်ညမ်းစေပါတယ်ကြောင်မီးသွေးတွင်းတွေဟာဟင်းလင်းပွင့်တွင်းဖြစ်လို့မြေပေါ်ကတူးယူရပြီးထုတ်ယူတဲ့ပမာဏများလေလေတူးယူတဲ့နေရာကျယ်ဝန်းလေလေဖြစ်ပါတယ်တီကျစ်ကြောင်မီးသွေးကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပို့အုပ်လူငယ်အဖွဲ့က2011ခုနှစ်မှာအစီရင်ခံစာထုတ်ပြန်မှုပါတယ်အခုအထိကန့်ကွက်နေကြတုံးဖြစ်ပါတယ
်ကြောင်မီးသွေးတုံးစက်ရုံစီမံကိန်းအားလုံးလူလူမှာဒေသခံတို့ရဲ့ကန့်ကွက်ဆန္ဒပြပွဲနဲ့ကျုံးနေရပါတယ်ရန်ကုန်တိုင်းအတွင်းမှာတော့ကြောင်မီးသွေးတုံးစက်ရုံတိစောက်ခွင့်မပြူချောင်းသိရပါတယ်ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်းခရိုင်မိုင်းကန်မြို့နယ်မှာတော့ဒေသခံတို့ရဲ့ကန့်ကွက်မှုကြောင့်လုပ်ငန်းရုပ်သိမ်းဖို့ကုမ္ပဏီဘက်ကသဘောတူခဲ့ပါတယ်ကြောင်မီးသွေးတင်းတွင်းရေဝေးရေလဲဒေသတစ်တော်တွေပျက်စီးပြုံးတည်ပြီးလေယာဉ်တွေပျက်စီးလာနိုင်တာကိုရှင်းပြတဲ့အတွက်ကြောင်မီးသွေးတုပ်ပေါ်မှုကိုရုပ်သိမ်းဖို့ကုမ္ပဏီဘက်ကဆုံးဖြတ်ခဲ့ကြောင်းသိရပါတယ
်ဒါပေမဲ့တရံစာတနဲ့ပတ်ဝန်းကျင်ရေယာဝန်ကြီးဦးဝင်းကကြောင်မီးသွေးဟာအန္တရာယ်မရှိဘူးလို့လွှတ်တော်မှာပြောဆိုတဲ့အတွက်မိုင်းကန်ကြောင်မီးသွေးလုပ်ငန်းကိုမကြာမီကပြန်လည်စတင်နေပြီဖြစ်ကြောင်းဇွန်လ2ရက်နေ့ထုတ်ရှမ်းတန်တော်ဆင့်မှာဖော်ပြပါရယ်ကြောင်မီးသွေးလုပ်ငန်းကထွက်တဲ့မီးခိုးနဲ့အမှုန့်ဟာလူတို့ကိုညဉ့်ညမ်းစေတာမို့လူတို့ကျန်းမာရေးကိုအန္တရာယ်ပေးတယ်လို့ပြည်သူတွေကနားလည်ထားကြပါရယ်အပျော်စားဖြစ်တဲ့အတွက်ကြောင်မီးသွေးဘုံအလိုလိုမီးလောင်လို့ထွက်လာတဲ့အနံ့ဆိုးဟာဒေသခံတွေကိုအတော်ဒုက္ခပေးပါရယ်ကြောင်မီးသွေးသုံးဆက်ယုံကထွက်တဲ့မီးခိုးမှာပါလာတဲ့အစိတ်တက်ဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်ဆက်ယုံတစ်ဝက်ကရွာတွေမှာလူဦးရေ90ရာခိုင်နှုန်းဟာအရေးပြားရာရံတဲ့ရောဂါကိုခံစားနေရတယ်လို့ဆိုပါတယ်ဘာကြောင့်ထုတ်ခွင့်ပေးတယ်ဆိုတာစဉ်းစားစရာဖြစ်လာပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းကကြောင်မီးသွေးသုံးမင်းမော့လျှက်စစ်ဓာတ်အားပေးဆက်ယုံကထုတ်လွှင့်လိုက်တဲ့အစိတ်ငွေကိုရှူရှိုက်ပြီးလို့အသက်ရှူလမ်းကြောင်းရောဂါအဆုတ်ကင်စာသွေးအစိတ်တင်တဲ့ယောဂါစတဲ့ယောဂါတွေကိုခံစားရသူပေါင်းထောင်ချီရှိနေပါတယ်မြန်မာပြည်မှာကြောင်မီးသွေးထုတ်ခွင့်ကိုအစ်စ်ထုတ်မပေးတော့ဘူးလို့တရားစာတက်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးကမကြမီးကပြောပါတယ်အရင်ထုတ်ခွင့်ရထားသူတွေကတော့စီကံနီလာအတိုင်းလုပ်မလုပ်စစ်ဆေးမယ်လို့ဆိုပါတယ်စွန့်အင်ရဖို့ကြောင်မီးသွေးအရေးကြီးပြီမယ်လူမှုအသက်ဘေးကပိုပြီးအရေးကြီးပါတယ်တဘာဝဓာတ်ငွေတရုတ်နဲ့ထိုင်းကိုရောင်းစားနေတာမို့မြန်မာပြည်မှာအခက်အခဲနဲ့သာသုံးနိုင်ပါလေအခုတော့ဒီကတ်တတ်ထားတဲ့ပမာဏကုန်သွားလို့နောက်တက်မရတော့ပါဘူးပဝင်းကျင်ထိခိုက်တဲ့ရေအားရက်စစ်ကိုလည်းမထုတ်နိုင်ပါဘူးဒါကြောင့်ကြောင်မီးတွေးသုံးဓာတ်ပစ်စဲအကြောင်းပြည်သူတွေနားလည်အောင်ရှင်းပြပြီးတိဆောက်ဖို့စိတ်ကူးကြောင်းရက်စစ်နဲ့စွမ်းရည်ဝင်ကြီးဌာနအတွင်းဝင်က AP လက်ကပြောပါလေကြောင်မီးတွေးတဲ့စက်ယုံမှာရေသုံးတဲ့ပမာဏအလွန်များတာကြောင့်ရည်တို့ကိုညဉ့်ညားစီတဲ့အပြင်ရေရှားပါမှုပြဿနာစုကိုလည်းဖြစ်စေနိုင်ပါလေခင်ဗျာ
။ဥရောပခင်ရဲ့မြန်မာရေတုံတက်ချက်ဖြစ်ပါတယ်။အခုဒေါ်လလတ်တက်စီစဉ်ပို့ချထားတဲ့ American Style Indian တုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါရှင
်။ဒီတွင်ပါ English American Second မှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံး
keep tabs on
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက keep keep ကထားတာ tabs tabs ကစီးရင်မှတ်တာ on on ကတစ်ခုခုအပေါ်ဒါမှမဟုတ်တစ်ခုခုနဲ့ပတ်သက်လို့လို့အဓိပ္ပာယ်ရတဲ့အတွက်ကြောင့်စသုခွင့်ရဲ့တရားအဓိပ္ပာယ်ကတော့တစ်ခုခုနဲ့ပတ်သက်လို့စီးရင်မှတ်ထားတာဖြစ်ပါတယ်ဒီတုန်းက19ရာစုကအမေရိကန်ပြည်ထောင်စုမှာထိုစဉ်ကအရက်ဘားတွေမှာဘယ်သူကဘယ်နှခွက်တောက်တယ်ဆိုတာကိုသိနိုင်ဖို့အတွက်အရက်ဘားတွေမှာအရက်ညှဲ့ပေးတဲ့အရက်ရောင်းတဲ့ဘားတင်တယ်ကမှတ်ရမှာ tablet လို့ခေါ်တဲ့ကျမတို့မြန်မာမှာတော့ကြောက်တင်ပုံးနဲ့တူတဲ့မှတ်စရာပေါ်မှာမှတ်ရကနေဒီအတုံးဆင်းသက်လာတာပါ TABLET tablet ကိုအတူက TABS tabs လို့အသုံးပြုရကစီးရင်မှတ်ရမှာto keep tabs on ဆိုပြီးတော့အသုံးဆင်းသက်လာတယ်လို့ဆိုပါတယ် idiom ဆိုရဲတော့ right ဒီဘက်ကတော့လူတူဦးဒါမှမဟုတ်ကိစ္စတစ်ခုခုနဲ့ပတ်သက်လို့အခြေအနေပဲလို့ရှိတယ်ဆိုတော့ကိုအဓိကတည်တည်ချာချာစောင့်ကြည့်တာဖြစ်ပါတယ် d ီတုံးကိုရောမရှိဗက်တီကန်နန်းတော်မှာနေတဲ့ကာဒီနယ်ယဟမတ်တွီကိုပိုယဟမင်းကြီးဖရန်စစ်ကယဟမတ်တွီခီးထွက်ရင်ဘယ်ကိုသွားတယ်ဘယ်တော့သွားမယ်ဆိုတာကိုသူ့ကိုကြိုတင်အသိပေးရမယ်လို့ညင်ကြားချက်ထုတ်ခဲ့ရမှာသတင်းမီဒီယာတွေကပိုယဟမင်းကြီးကကာဒီနယ်စီဖြစ်တဲ့ယဟမတ်တွီရဲ့သွားလာလှုပ်ရှားမှုတွေကိုအနိကစောင့်ချိနေတယ်ဆိုပြီးတော့ to keep tabs on ဆိုတာကိုသတင်းကောင်းကြီးတွေမှာရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John was annoyed when he found out his boss was keeping tabs on him at work
John ကသူ့ဆရာသမားကအလုပ်မှာသူ့ဘာတွေလုပ်နေတယ်ဆိုတာကိုအနိကစောင့်ကြည့်နေတဲ့အတွက်ကြောင့်စိတ်တူမိနေတယ်လို့ထိပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
John was annoyed when he found out his boss was keeping tabs on him at work.
ကိုယ်စလေတင်ပြပြီးမှာကတော့
flex one's muscles.
ဖြစ်ပါတယ်။စာလုံးပေါင်းက flex flex ကကွေးတာ one apostrophe s one's ကတူတယောက်ရဲ့ muscle muscle ကကျမတို့မြန်မာမှာတော့လူခန္ဓာကိုယ်မှာရှိတဲ့ကြွက်သားလို့ရည်ညွှန်းပြီးစက္ကူတစ်ခုရဲ့တရိုက်ဒေဝေကတော့လူတူကသူ့မှာရှိတဲ့ကျွတ်သားကိုကွေးပြတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ဗလထုတ်ပြတာပဲပေါ့။ဗလထုတ်ပြတယ်ဆိုကြတဲ့ကလူတူကသူ့ပဲလောက်အားရှိတယ်ဆိုတာကိုထုတ်ကြွနိုင်တာဖြစ်တဲ့အတိုင်း idiom ဆိုတဲ့ topic တွေကတော့လူတူကသူ့မှာရှိတဲ့အာဏာကိုပြတာအာဏာကိုအသုံးပြတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တဏီဘန်းစကားရတော့ပါဝါပြတာနဲ့ဆင်တူတယ်လို့ဆိုရမှာပါ။စောစောကဥပမာတိုင်းမှာပဲပူယဟမင်းကြီးဖရန်စစ်ကယောမမြို့တော်မှာရှိတဲ့ကာဒီနယ်ယဟအမတ်တွေကိုခီးထွက်ရမှာညွှန်ကြားချက်တွေထုတ်ခဲ့သလိုပဲနိုင်ဂျီးရီးယားမှာရှိတဲ့ကက်သလစ်ဘုန်းတော်ကြီးတွေအားလုံးလည်းပူယဟမင်းကြီးရဲ့စကားကိုနာခံပါမယ်ဆိုတာကိုရက်30အတွင်းစာရေးသားပြီးတော့ကြောင်းကြိုင်ကြားနောက်မဆိုရင်ထုတ်ပြစ်မယ်လို့သတိပေးခဲ့တာတွေရှိတဲ့အတွက်ကြောင့်သတင်းမီဒီယာတွေကပူယဟမင်းကြီးကသူ့ရဲ့အာဏာလုပိုင်ခွင့်ကိုအသုံးပြုနေပြီဆိုပြီးတော့flex one's muscles ကိုအသုံးပြုခဲ့တာဖြစ်ပါလေ။ဒီသုံးချက်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe's new position as head of our department allowed him to flex his muscles.
Joe ကကျွန်တော်တို့ရဲ့ဌာနမှူးဖြစ်လာတော့သူ့ရဲ့ယာဒူးတစ်ကြောင့်အာဏာပြနိုင်တာတွေလောက်ခွင့်ရလာတော့တယ်လို့ဒီပေရပါလေ။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Joe's new position as head of our department allowed him to flex his muscles.
Cool, now so we can jump in, Magaro.
Roll back.
Keep it. Salung bangga. R-O-L-L, roll ga, lena. B-A-C-K, back ga. Now bian, so ro, zakzul kumye, daya, dibe ga ro. Now bian, lik da, keep it. Idiom, so re, to wa, dibe ga ro. Bian yuk ding na, shua cha pi da, pi shua pi da, sa da pin, keep it.ဒီလိုသမ္မတ်ထရမ်ကအရင်သမ္မတ်ဟောင်းဘရက်အိုဘားမားလက်ထက်ကကျူးဘားနဲ့ပတ်သက်လို့တမိုင်းတင်နှစ်နိုင်ငံချစ်ချည်ရေးပြန်စတင်ခဲ့ပြီးစီးပွားရေး၊ကုန်သွယ်ရေး၊တန်တမာရေးအစရှိတဲ့အခွင့်အရေးတွေကိုပေးကြရမှာအဲ့ဒီအခွင့်အရေးတချို့ကိုသမ္မတ်ထရမ်ကကြံရုပ်သိမ်းကန့်သတ်မယ်လို့ဇွန်လ16ရက်နေ့ကကြေညာခဲ့တဲ့အတွက်ကြောင့်လည်းသတင်းမီဒီယာတွေက roll back ဆိုတဲ့အသုံးကိုရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်။ဒီသုံးချက်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
The hotels rolled back their prices as there were less tourists visiting Myanmar during the rainy season.
မြို့တွေမှာမြန်မာနိုင်ငံကိုလာရောက်ကြတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်နည်းလာတဲ့အတွက်ကြောင့်ဟိုတယ်တွေကဈေးနှုန်းတွေကိုလျှော့ပြစ်ပေးရတယ်လို့ထိပေရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The hotels rolled back their prices as there were less tourists visiting Myanmar.During the rainy season.
ဤတွင်ပါ English American Saganda မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော
့ keep tabs on, flex muscles, roll back.
တို့ဖြစ်ကြပါလေ။နောက်တွင်ပါကုလိုချီမျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာဒန်စီစဉ်ပို့ချပေးနေတဲ့ American Style English သင်ခန်းစာကိုနားဆင်လေ့လာကြရတာပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရက်တင်းင်းတွင်နေမနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူလာစေနိုင်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်။ကျူးကျော်အင်ယာတွေအရေးရှုထောင့်အစုံကနေဝင်ရောက်ဆွေးနွေးထားကြတာဖြစ်ပါတယ်ရှင်။အညာကျမဆွစနေညတိုင်းရဲ့လေလံအစီအစဉ်ကကြိုဆိုပါရစေ။ဒီနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့ဒီမျိုးလဘော်ကကျူးကျော်အင်အားတွေအရေးကိစ္စလက်ရှိတိုင်းအစိုးရတွေလည်းကန့်တွေရခက်ခဲသိမ်မှုရဲ့ပြဿနာဖြစ်ပြီးတော့ဒီကျူးကျော်အင်အားတွေအတင်းဖြက်လိုက်ရောဒီပြဿနာကပြေလည်သွားမှာလား။ဒီကျူးကျော်ပြဿနာကိုအလုံးဘလို့ဝိုင်းဝန်းပြီးတော့ဖြေရှင်းကန့်တွေမလဲဆိုတာကိုဆွေးနွေးသွားမှာပါ။ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေလိုင်းပေါ်ရောက်နေပြီဖြစ်ပါရစေ။ဦးစီသူအောင်မြင့်တရင်စာဆရာနိုင်ငံရေးလေးလာတုံးသက်သူဖြစ်ပါရင်ဒေါ်ဆန္ဒမင်းစိတ်ကြီးခနောင်တို့မဲဆန္ဒနဲ့အမှတ်1တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုလည်းဖိတ်ကြားထားပါရင်ပြီးတော့တရားလွှတ်တော်ရှင်နေရောဘတ်ဆန်အောင်ဦးစော်ရန်သူကတော့ဒီပြောင်စုတိုင်းရင်းသားတောင်သူလေသမားများတမကအတွင်းရေးမှုဖြစ်ပြီးတော့ကျူးကျော်အရေးကိစ္စတွေကိုလိုက်ပါပြီးတော့ဆောင်ရွက်ပေးနေသူဖြစ်ပါရင်ပြည်နိုင်ဆွေးနွေးတဲ့သူတွေအားလုံးမင်္ဂလာပါရှင်
ဟုတ်ကဲ
့ဟုတ်ကဲ့အားလုံးကြားရပါတယ်เนาะဒီကိစ္စကိုဝင်ပြီးတော့ဆွေးနွေးဖို့လေလူတော်တော်များများတယ်လီဖုန်းနံပါတ်လှမ်းပေးထားတာစာရီလည်းအများကြီးလှမ်းရေးပေးထားလို့ကျွန်တော်တို့ခက်တွက်တွက်လေးတွားပါမယ်ဒါကြောင့်မလို့ပထမဦးဆုံးဦးစီသူအောင်မြင့်ကိုအရင်ပနာမသုံးသက်ပေးစီခြင်းပါလေဒီကျူးကျော်ဆိုတာဘယ်ကနေဘလို့စဖြစ်လာတာပါလဲခက်တွက်တွက်လေးသုံးသက်ပေးပါရှင
်အဲကျူးကျော်ကတော့ရန်ကုန်ကိုကြည့်ရင်လည်းသူကအမျိုးမျိုးတွေတော်တော်ကိုများပါတယ်ဟိုကျူးကျော်လို့တစ်ခုတည်းပြောလိုက်ရင်တော့ကိုယ်ပိုင်မြေမဟုတ်ပဲနဲ့အစိုးရပိုင်မြေဖြစ်မယ်အနာဆိုင်ရမြေဖြစ်မယ်အဲတခုခုပေါ်မှာသွားပြီးတော့ကျူးကျော်ရတာကိုဆိုတာပါအခုလောလောဆယ်လူတွေအများကြီးမြင်နေကြတဲ့ကျူးကျော်ဆိုတာကတော့အုပ်စုလိုက်ပေါ့နော်အဲဒီလိုမျိုးဟိုလေကွက်တွေပေါ်မှာတခြားသောဟိုလေယာဆက်ပြီးဝင်ခဏမြေပေါ်မှာအဲလိုကျူးကျော်တဲ့ဟာအများစုကမြင်နေကြတယ်တကယ်တော့ရန်ကုန်မြို့ထဲမှာလည်းအများကြီးရှိတယ်ဗျဥပမာမြေထားဝင်းလိုနေရာမျိုးတွေမြေထားတန်လန်းတစ်လျှောက်တွေဘုန်းတော်ကြီးကျောင်းနဲ့ကပ်ရက်နေရာတွေတော်တော်များများမှရှိပါတယ်ဆိုတော့အဲ့ဒါတွေအကုန်လုံးကိုခြုံငုံပြီးတော့မှကျူးကျော်လို့ခေါ်တာဖြစ်ပါလိမ့်မယ်အခုစီးရင်ကောက်ထားတာဆိုရင်လေးပင်ကျော်လို့ပြောပါတယ်ကျွန်တော်ထင်တယ်စစ်စစ်ပေါ့ပေါ့နဲ့ဒီမြို့ထဲမှာရှိနေတဲ့ဒီအသေးလေးတွေကအကုန်လုံးရှောက်ပြီးတော့ကောက်မယ်ဆိုရင်ဒီကအများကြီးများမယ်လို့ထင်ပါတ
ယ်ဟုတ်ကဲ့အဲ့ဒီလူတွေဘယ်ကရောက်လာကြတာလဲဦးစီစောင်းမင်
းအဲတချို့တွေကြတော့မြို့လေကောင်မှာရှိနေတဲ့အဲ့ဒီကြီးကျော်တွေကြတဲ့ခါကျတော့တချို့ဆိုနှစ်တွေတော်တော်ကြာကြပြီအဲ့ဒီဥစ္စာကြီးကျော်မှမပြီးပဲနဲ့နေရင်ထိုင်နေတဲ့သူဒီမှာစိုးစိုးနေနေနေပြစ်သွားတာပေါ့နော်ဒါပေမဲ့မြို့ပြင်မှာရှိတဲ့ဟာတွေခုနကတော့အလုံးစုံစိတ်ဝင်စားမှရှိနေတာတွေကြတော့အဲကျွန်တော်တို့ခံမှန်ရတဲ့တော့အများစုကကြကြီးလက်ဒီကနေပြောင်းလာတာပဲအုပ်စုလိုက်အများကြီးပြောင်းလာကြတော့မှတ်တမ်းမှရရဆိုရင်တော့နာဂစ်ပြီးတဲ့နောက်မှာတော့ပုံများလာတယ်လို့အဲ့လိုကျွန်တော်တို့မှတ်သားမိပါတယ
်ဟုတ်ကဲ့ရှင်ဦးစီသွားမြင့်သုံးသက်ပေးတာကျေးဇူးတင်ပါတယ်ဒီမှာတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါ်ဆန္ဒမင်းကိုမေးချင်ပါတယ်ရှင်ဒီအစိုးရအနေနဲ့ဒီကျူးကျော်ကိစ္စတွေကိုဖြေရှင်းကင်တွေ့ဖို့စူးစမ်းနေတာဘလို့အနေထားရှိပါလဲရှင်
ဟုတ်ကဲ့ကျမတို့ဒီကြီးကျော်ဆိုတဲ့ကိစ္စကတော့ကျမတို့ဒီဟို NLD အစိုးရတက်လာတဲ့အချိန်ကမှဖြစ်တာမဟုတ်ပါဘူးဒါ2017ခုနှစ်ကျမတို့ဂျာတဲ့ရေကောက်ပွဲနိုင်ပြီးတော့တော်တော်လေးကိုစားရောက်သေးကိုကဟလာဒီဆိုင်ပါရမှာကြီးကျော်တွေအများကြီးစပြီးတော့ဖြစ်နေတာကိုစပြီးတော့တတိထားမိလာပြီဟလာဒီကြီးကျော်တွေကနေပြီးတော့ပြဿနာတွေမျိုးစုံဖြစ်နေတာမျိုးကိုကျမတို့တွေ့ရတယ်ဒါကြောင့်မို့လို့ကျမတို့ပြီးခဲ့တဲ့အစိုးရနဲ့ပြီးခဲ့တဲ့စွတ်တော်မာသေးကိုကဇိုက်နမှတ်ဒီကိစ္စတွေအားလုံးကိုလာကြည့်တော့ပြဿနာကိုဖြေရှင်းပေးဖို့ကိုနည်းနည်းလေးစဖြစ်လိုက်တဲ့ကိုကမကြာခဏအစိုးရကိုတော်တော်လေးမှလည်းတင်ပြပြီးတော့တောင်းဆိုခဲ့တာမျိုးရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီဟိုလက်ထက်တုံးတဲ့ကိုကဒီကျူးကျော်တွေကိုဟိုအစိုးရဟာထိအောင်ဖြေရှင်းပေးခဲ့ခြင်းမရှိပါဘူး။အဲ့တော့ဒီပြဿနာကတဖြည်းဖြည်းနဲ့မဖြေရှင်းလာတဲ့အချိန်နောက်ပြီးတော့နေဒီမှာအလုပ်ပိုင်းခွင်လန်းတွေက ရှားလာတဲ့အခြေအနေတွေမှာဒုက္ခဒုက္ခတွေရောက်လာတဲ့အချိန်ကြတော့ဟလာဒါထုံးစံပါပဲရောညိုကြီးတွေရှိတဲ့အလုပ်ကိုင်းခွန်းနဲ့သူတို့အတွက်ဖြစ်ပါမယ်ဆိုတဲ့နေရာတွေအလုံးကိုရွှေပြောင်းရောက်လာကြတော့တာပါပဲအဲ့တော့ဒီ2000နဲ့ဟလာဒီ15ခုနှစ်ရဲ့နောက်ပိုင်းတွေမှာတဖြည်းဖြည်းနဲ့ပိုပြီးများလာကြတယ်များလာကြတယ်ဆိုတာဟာဟလာစမှုစုံတွေလိုနေရာမျိုးတွေမှာဒီစည်ရဲသားရက်ွက်အမျိုးတွေမှာမျိုးစုံလိုရှိတဲ့နေရာတွေမှာကျူးကျော်တွေဟာနေရာအနှံ့ပြားမှာရှိနေတာမျိုးတွေကျွန်တော်တို့တွေ့ရှိရပါတယ်အဲ့တော့ဒါတွေအားလုံးကိုအဓိကကျူးကျော်တွေရှိတဲ့ဟာကိုဟလာကျွန်တော်တို့ကိုစီရင်ပါရရဲ့အဓိကတာဝန်ရှိတဲ့လူတွေကကိုယ့်ရဲ့မြို့နယ်မှာဟလာဘလို့ကျူးကျော်တွေရောက်ရှိလာနေတယ်ရှိနေတယ်ဒါကြောင့်မလို့ဟလာတကယ်ကျူးရင်တကယ်ဖြတ်ပါမယ်လို့သူတို့မှာတာဝန်ရှိလို့ကြောထားပေမဲ့လေတကယ်တမ်းကျတော့ဟလာသက်ဆိုင်ရာဒေသအနာပိုင်းတွေဟာအလုံးမလုံးတဲ့အတွက်ဟလာဒီလိုကျူးကျော်တွေအားလုံးကတဖြည်းဖြည်းနဲ့တိုးပြီးတော့ညံ့ကျလာတယ်ဆိုတာမျိုးဟိုကျမတို့တွေ့ရပါတယ်ဒါကြောင့်မလို့လေဒီပေါ့နော် NLD ဆိုတာလက်ထက်မှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့တာဝန်ကိုစားရလာတဲ့ဓာမျိုးဖြစ်နေပါတယ်။ဒါကြောင့်ရန်ကုန်တိုင်းလူမျိုးတွေကလည်းကျူးကျော်နဲ့ဆက်သက်ပြီးပုံမာရတွေဆမှတ်ခဲ့တယ်။ကောင်းမွန်တဲ့စေတနာနဲ့ပဲဒီကျူးကျော်တွေဟာငါတို့ရဲ့လက်ရှိမြန်မာနိုင်ငံသားတွေပဲဖြစ်တယ်။ဒါကြောင့်မို့လို့ဒီဟာတွေကိုလက်လွတ်စပယ်ဘူဒိုဇာနဲ့ထိုးပြီးတော့ဟလာဖြည့်ရှင်းမောင်းနဲ့မဖြည့်ရှင်းဘူး။သူတို့တွေဟာငါတို့နိုင်ငံသားတွေပဲဖြစ်တဲ့အတွက်ဟလာသူတို့အတွက်ကောင်းမွန်တဲ့ပြည်မှန်တွေအနာဂတ်အတွက်ပြန်လည်အုံချနိုင်တဲ့အင်အားတွေဖြစ်လာဖို့ကိုမူဝါဒတွေဆမှတ်ပေးတယ်။အဲ့ဒီအတွက်ကျူးကျော်ခြင်းစားပြီးတော့ကောက်တဲ့အုံငန်းတွေကိုကျွန်တော်တို့စားပြီးတော့လုပ်ဆောင်တာဖြစ်ပါတယ
်ဟုတ်ကဲ့စင်ရင်ကောက်တဲ့အခြေအနေမှာရောဒီအောင်မြင်မှုရပါလားရှင်ဘယ်လိုအခက်အခဲတွေကြုံနေရပါလဲ
အဲတကယ်တမ်းဟိုငကိုလုံးကတော့ပေါ့နော်ဟိုပြောင်းမှန်းထားတာဟာဟိုစင်ရင်ကောက်တော့ကျူးကျော်တဲ့လူတွေဟာတကယ်မရှိလို့ကျူးကျော်တယ်လို့ကျွန်တော်တို့ထင်ပါတယ်ဒါကြောင့်မလို့လေအစ်မှန်နေစရာထိုင်စရာမရှိဘူးဆိုတဲ့လူတွေကိုဟလာနေစရာထိုင်စရာဖန်တီးပေးမယ်အလုပ်ကိုင်းတွေဖန်တီးပေးမယ်သူတို့အတွက်ကိုလည်းဟလာသူတို့ရဲ့အင်အားတွေကိုလည်းပြန်လည်အသုံးချနိုင်တဲ့နေရာတွေမှာအလုပ်ကိုင်းဖန်တီးပြီးတော့နေစရာကိုတီးပေးနိုင်တဲ့အခြေအနေလောက်ဆောင်မှုကိုကျူးကျော်အင်အားကိုကျွန်တော်တို့စတင်ပြီးတော့ဟလာစီးရင်အင်းတွေကိုခုညီပေးမယ်အဖွဲ့အစည်းတစ်ခုနဲ့ဝင်းကျုပ်ကစတင်ပြီးတော့ဟိုစောင့်ရက်လာတာတန်းကြတော့ဒီတကယ်ကိုနေစရာထိုင်စရာမရှိတဲ့ကျူးကျော်ဘဝကနေပြီးတော့စီးပွားဖြစ်ကျူးကျော်လာဟာတွေကလည်းအများကြီးဖြစ်နေတာမျိုးတွေ့ရပါတယ်။ဒါကြောင့်မို့လို့လေဟလာဒီအစိုးရရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့စီးပွားဖြစ်ကျူးကျော်တဲ့လူတွေကိုလည်းဟလာတကယ်သာစီးပွားဖြစ်ကျူးကျော်တာမျိုးကိုစစ်ဆေးတွေ့ရှိရရင်လည်းဟလာအဖြစ်ပေးအရေးယူမယ်လို့ဟလာဟိုကြေညာချက်တွေထုတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုကြေညာချက်ထုတ်ခဲ့ပေမဲ့လူတွေဟာကျူးကျော်ဆိုတဲ့ဟလာလက်မှတ်ကလေးစစ်လေးကလေးထုတ်ပေးရင်တော့ဒီစစ်လက်ပြားတွေကို30 30နဲ့ပြန်လဲရောင်းစားနေတဲ့အထာမျိုးတွေတွေ့လာတဲ့ခါကျတော့ရန်ကုန်တိုင်းဒေသကြီးအစိုးရကလုံဆောင်ပေးမဲ့စေတနာမျိုးကိုအလွဲသုံးစားလုပ်တဲ့ဆိုတဲ့အခြေအနေမျိုးရောက်နေတယ်လို့ကျွန်တော်တို့တွေ့ရပါတယ်
ဟုတ်ကဲ့ဒေါက်ဆန်နာမင်းကျေးဇူးတင်ပါတယ်ရှင်ဒီမှာရှင်းနေကြီးရောဘတ်ဆန်အောင်မေးချင်ပါတယ်ဒီကျူးကျော်ပြဿနာဖြစ်ရှင်းရတဲ့အစိုးရကဆောင်ရွက်နေရပေါ့နော်ဒီဆောင်ရွက်နေတာဒီကိုကြည့်ရင်ဥပဒေပိုင်းကနေပြီးတော့ပြည့်စုံမှုရှိပါလားဒါမှမဟုတ်လိုအပ်မှုတွေရှိလားရှိမယ်ဆိုရင်လည်းဘလို့အပိုင်းမှာအားနည်းချက်တွေရှိလဲဆိုတာနည်းနည်းလေးဥရေပိုင်းကနေတုံ့တက်ပြပါရှင
်ကျွန်တော်ပြောချင်တာကတော့ဒီကျူးကျော်ပြဿနာကဒုတိယကမ္ဘာစစ်ပြီးတည်းကပေါ်ပေါက်လာခဲ့တာပါဒါပေမဲ့လို့ပိုဆိုးလာတာက1988ခုနှစ်နောက်ပိုင်းဆက်အာဏာရှင်ဒီလက်ထက်မှာလေသိမ်းမြေသိမ်းဒီကိစ္စတွေကြောင့်နိုင်ငံနဲ့ပေါင်းပြီးမြို့တက်ပြီးနေစရာရစရာမရှိတော့တံပတ်ကိုရှိတဲ့ပတ်စံလေးနဲ့ရိုးရိုးသားသားအဝယ်မှပြီးနေကြတဲ့သူတွေကအများစုပါဟိုအဖွဲ့ဒီအဖွဲ့တွေရဲ့အချိန်ဩဇာတွေနဲ့မိတွေကိုလိန်ညာရောင်းစားတဲ့သူတွေကြောင့်နော်မရှိစင်းရဲသားတွေအခုမိုးတွင်းကာလကြီးကြောင်းကြပြီးမှအိုးမဲ့အိမ်မဲ့ဖြစ်ရတာကတော့ဝန်းနေချီဝဲစီရကိစ္စပါဥရီကြောင့်ရဒါကိုတိတိကျကျလုပ်နေကြပါလေအဲ့လိုမဟုတ်ပဲခစ်တဲ့အိမ်ပြစွားရှင်တွေနဲ့တွားပြီးတော့အိမ်ကြီးတွန်းလန့်ဖြစ်စသည်တွေကတော့မကောင်းဘူးလို့ပဲပြောချင်တယ်နော်ကျူးကျော်တဲ့အခါမှာစီးပွားပြီးကျူးကျော်တွေကိုဒီအက်ဗီကိုစာပုံးလို့စာရပါလို့ဆိုတဲ့ထောက်တိုင်းရာပုံကူကြီးကအမြင်မပြတ်လေးလာပြီးတော့ဥရီကြောင့်ညအရေးယူဆောင်ရည်ကိုမလုပ်ဘဲနဲ့ချီးတင်ရသူအကုန်လုံးကိုတိမ့်ကျု
ပြောမီတော့တွန်းလန့်ဖြိုဖြက်တော့ဒီအနည်းစုစီးပွားရေးသမားတွေကြောင့်တမျိုးလုံးကိုသိစိတ်တောင်းတဲ့အပြိုင်အုံရောကာပြီးဒုက္ခပေးသလိုဖြစ်နေတယ်အဲ့တော့ပြည်သူလူထုကြားမှာတော်တော်လေးကိုစိတ်မချမ်းမြေ့ပြပါတယ်เนาะအဲ့တော့ဥပဒေကြောင့်ရတကယ်အလွဲသုံးစားလုပ်နေစီးပွားပြီးကျူးကျော်တွေကိုအဲ့ဒီလိုထောက်လှမ်းရေးတွေကနိုင်ငံရေးသမားတွေကိုနောက်ကိုလိုက်တယ်လို့
ကျမတဲ့ဒုက္ခဇိုးတွေဒီတိုင်းနေရပါတယ်အဲ့ဒါကိုပဲကျွန်တော်ပြောချင်ပါတယ်ကျေးဇူးတင်ပါတယ်ရှင်ရှင်နေရီရောဘတ်ဆန်အောင်ပြောတော့တာပါဒီမှာဥစော်ရန်ကဒီကျူးကျော်တွေအခွင့်ကိုကာကွယ်လှုပ်ဆောင်နေတဲ့သူမလို့ဟိုဒီမှာမေးချင်ပါတယ်ဟိုမေးဖို့မေးခွန်းရလည်းရှိပါတယ်ဒါပေမဲ့ကြားဖြတ်ပြီးတော့မေးချင်တာကအပေါ်မှာဒေါ်ဆန်နာမင်းတို့ရှင်နေရီရောဘတ်ဆန်အောင်တို့ပြောသွားတယ်စ
ကျွန်တော်တို့ဒီဝါရတစ်ခုတက်ပြီးတော့ပြောလိုက်တာပဲဖြစ်ပါတယ်ရုပ်စာကအဓိကကြပါအောင်အစီဝါပြည့်ကျူကျော်ဆိုတော့လုံးဝအဓိကမကြဘူးအဓိကကြတာကတော့ကျွန်တော်တို့ဒီပြဿနာကိုရှင်းတဲ့နေရာမှာကျွန်တော်တို့ကဒီကျူကျော်ဒီဘယ်ကစတင်ပေါ်ပေါက်လာတယ်ဘလို့ရှင်းမလဲဆိုတာဒီလက်ရှိဖြစ်ပေါ်နေတဲ့ကျူကျော်ပြဿနာကိုရှင်းမယ်ဆိုလို့ရှိရင်လက်ရှိဖြစ်ပေါ်နေတဲ့လက်ရှိနေတဲ့ဒီလူတို့ရဲ့ဘဝကိုကွန်ထရိုးတိုးတက်စေလို့တဲ့တစ်နေ့တကျဖြစ်စေလို့တဲ့နိုင်ငံမှာရှိတဲ့မြေမဲ့ရမဲ့ဒီလူတွေမြေရစေလို့တဲ့စေတနာနဲ့ရှင်းတာမျိုးပဲဖြစ်ရမှာပါဘုရားစီဝါပြည့်ကျူးကျော်ဆိုတာကအဲ့ဒီမှာမြေခွဲကိုသွားပြီးတော့တောက်တာဟုတ်တယ်လိုက်တယ်တယ်ပြီးတော့ရောင်းစားတယ်ပေါ့ဗျာရောင်းစားတယ်အချင်းချင်းရောင်းစားတယ်ရောင်းတဲ့လူကထပ်ရောင်းတယ်ဒါတွေကိုပြောတာပါအဲ့ဒါကကျွန်တော်တို့လေ့လာကြည့်တော့လူနည်းစုရှိကောင်းရှိပါတယ်တိုးတော့ဒါတွေကိုရှင်းမယ်ဆိုရင်ဒီလူတွေကိုတိုင်းတွေဖို့ကလွယ်လွယ်လေးပါအဲဆရာရောဘတ်ဆောင်းပြောသလိုအစိုးရရန်တရားကြီးတစ်ခုလုံးကဒါကိုသုံးလိုက်လို့ရပါတယ်ပြောချင်တာကကျွန်တော်တို့ကဟလာဒီစီးပွားရေးကျူးကိုရှင်းတာဒီပဲဖြစ်ဖြစ်ဘယ်နှကကျူးပြဿနာကြီးတစ်ခုလုံးကိုရှင်းတာပဲဖြစ်ဖြစ်လက်ရှိအခြေအနေကနေပြီးတော့ဟိုကောင်းတဲ့အခြေအနေရအောင်ရှင်းတာမျိုးပဲဖြစ်ရပါမယ်ဟလာဒီညဒီလူတွေမရှိရောပြီးရောမတို့တာဝန်ချေပြီးဒီလူတွေဘလို့နေနေဆိုပြီးရှင်းတာမျိုးဒီဒါလူသားလဲမဆန်သလိုနောက်တစ်ခါကျွန်တော်တို့လူသားတွေရဲ့အခြေခံရပိုင်ခွင့်တွေနဲ့လည်းဆက်ကျင်နေပါတယ်အခုသမရထုတ်လိုက်တဲ့ကျွန်တော်တို့နိုင်ငံသားအခွင့်အရေးတွေလည်းဆက်ကျင်နေပါတယ်ကျွန်တော်ဆိုလိုတာကဒီလူတွေကနိုင်ငံသားအခွင့်အရေးကိုပါတဲ့အချက်လက်တွေဥပဒေတိုင်းလုပ်ကောင်းလုပ်ချိန်မှာလုပ်ပါလိမ့်မယ်သို့တော့ဒါတွေကိုကျွန်တော်တို့ကနိုင်ငံသားအခွင့်အရေးနဲ့ညီအောင်ညီအပိုင်ဆိုင်ခွင့်တွေရအောင်လုပ်ပေးရမှာကအစိုးရတာဝန်ပဲဖြစ်ပါတယ်အခုဆိုလို့ရှိရင်ဒီနေ့ကျွန်တော်တို့သိခဲ့ရပါတယ်ကျွန်တော်တို့အဲရဲမော်မှာရှိတဲ့ဖုံးတော်ကြီးကောင်းမှာလူ900လောက်ကိုစုပ်ပဆက်ဖြစ်တယ်လို့နေနေရပါတယ်မိုးရရရွာတဲ့ခြင်တွေရကြိုက်တယ်နောက်တခြားနေရာတွေမှာလည်းရှိပါတယ်လူရကိုအိမ်ကဖြတ်ထားတဲ့ပစ္စည်းတော်မှာအခုမိုးရထဲမှာတဲစီအင်းအားလည်းမရှိလို့ဖြစ်ထားကြရပါတယ်တချို့မြေသားပုံတွေအောက်ကိုရောက်သွားတာရှိပါတယ်ဒါတွေဟာကျွန်တော်တို့နိုင်ငံသားတွေပါဒီဟာတွေကိုကျွန်တော်တို့စာကွယ်ရမယ်စောင့်ရှောက်ရမယ်နောက်တစ်ခါကျွန်တော်တို့အခုသက်ဆိုင်ရာအစိုးရရာရှိတွေနဲ့အမှတ်မင်းတွေလည်းဒါတွေကဘလို့ဖြစ်တယ်လဲဟာဒီအရေးကိုရှင်းကြမယ်ကျွန်တော်တို့ကျမတို့ကခင်ဗျားတို့ရွေချက်တစ်ခုနဲ့လောက်တာကောင်းမွန်ဖို့လောက်တာဖြစ်တဲ့အတွက်ဒါတွေဒီလိုဖြစ်တာတွေကျွန်တော်တို့ကဘာတောင်းယူနိုင်တယ်ဆိုတာကိုအစိုးရအနေနဲ့အခုလောက်တဲ့လူတွေကတောင်းယူရမှာဖြစ်ပါတယ်ဟုတ်လားသူတို့ဆိုတာလဲကျွန်တော်တို့ကဒီမြို့နယ်ဒီအခုဖြစ်လာတဲ့အကြောင်းအရာတော်တွေတောင်းနေရနေတက်လာတာကတော့ကျွန်တော်တို့ဓာတ်ကြေးကြောင့်တက်လာတာလေယာဉ်လုံးကနေမဖွံ့ဖြိုးလို့တက်လာတာဟုတ်လားနောက်မြေသိမ်းကားလို့တက်လာတာဒီကြံစည်တွေကိုလည်းအရင်ရှင်းမှကျွန်တော်ဓာရီအစီအစဉ်မှာဖြစ်ပါတယ်။
ဟုတ်ကဲ့အဓိကတော့တိုင်းပြည်မှာဖွံ့ဖြိုးတိုးတက်မှုနောက်ကျနေလို့ဒီစီးပွားရေးပြဿနာတွေကြောင့်ဟိုနေမြေရွှေ့ပြောင်းရတဲ့သူတွေကနေကျူးကျော်ဖြစ်လာတာဆိုပြီးတော့ကျမတို့ဒီ VOA မြန်မာစာမျက်နှာရဲ့ Facebook မှာရေးကြတဲ့စာရေးရှိပါရဲ့အကုန်လုံးတော့ဖတ်ပြဖို့အချိန်မလောက်လို့ပါ။ဥစော်ရောင်နောက်ပိုင်းမှာအရေးကနေထွက်ပေါ်လာတဲ့မေးခွန်းကိုဆက်မေးဖို့ရှိပါရဲ့။ဒါပေမဲ့အခုတော့ကျမတို့ဟိုဒီစောင့်နေတဲ့ဒီမေးပါဝင်ပြီးဆွေးနွေးနေတဲ့သူတွေကိုအရင်ခေါ်ကြပါလိမ့်ရှင်။ပထမဦးဆုံးကိုကျော်စိုးမင်နီဆိုတာပြည်နယ်ကပါသူကဝင်ရောက်ဆွေးနွေးခြင်းနဲ့ဆိုပြီး VOA ဆက်သွယ်လာပါတယ်ကိုကျော်ဆိုးကြားရပါလား
ဟုတ်ကဲ့ကြားရပါလားခင်ဗျာ
ဟုတ်ကဲ့ကြားရပါတယ်ကိုကျော်ဆိုးရေဒီမှာပင်တိုင်းဆွေးနွေးတဲ့သူတွေအကုန်လုံးလေးလိုင်းမှာမှာရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးပါမယ်ခင်ဗျာဟိုဒီကျူးကျော်ဆိုတဲ့ဟာကဗျာအမေရိကန်မာလေးကြာဟုံးမလဲလို့ခေါ်တာပေါ့ဗျာဒါကတော့နိုင်ငံတိုင်းမှာရှိတယ်မြန်မာပြည်မှာကြာတော့ဒါကျူးကျော်လို့ခေါ်တယ် ကျူးကျော်ဖျက်ရတဲ့အကြောင်းရင်းကဆင်းရဲမွေးတယ်မို့လို့ပြောလို့ရှိရင်တော့ရတာပေါ့ဒါပေမဲ့မပြည့်စုံဘူးဗျဒီကျူးကျော်ဖျက်ရတဲ့အကြောင်းရင်းကမြေသိမ်းရသိမ်းနဲ့လေအခြေခံတယ်ပြီးတော့ရန်ကုန်မြို့မှာဒီမှာအိတ်တောင်လာမြောက်လာလို့ဟိုအုပ်နေဝင်လိုက်တာကကြေးတဲ့ခါမှာအဲ့မှာမြေလို့ပွင့်နေရှိတယ်အဲ့မြေလို့ပွင့်တွေကအစိုးရကနေပြီးတော့ဟိုဦးတည်စင်ဆိုရဆင်းဟိုစစ်ဆိုရဆင်းခ Sure, Bungan Unit loaded with Ma. Oh, Miguel Sharba Biro, Ludia Yakroni, we let him, Maduro, Pate, Pata Jamu, we let him. Miyakari, Janet, she be Pito and Kajaro, Yangumuma. Ancient me, Zenon Jimmy, there, and Makase, Jimmy, and Lumimu, Yingi Mara, and Ebido, Jujo Pito Rabobia, Adiga Egma, Chicken, the Soro. Kuna Joseph and Amin Biorewa.
ဒီကျူကျော်တွေကိုစလစ်ရုံးသားတယ်ဆိုတဲ့ဟာကဟာလုံးဝအသိပ္ပံရှိဘူးစလစ်ဆိုတာပါမင်းကြီးရဲ့သဘောတဘာဝါရတာကိုရုံးသားလို့မရဘူးရုံးသားတယ်ဆိုလို့ရှိရင်နာမည်ပါတယ်အဲ့နာမည်ရုံးသားလို့ရှိရင်အဲ့ဒါတရားဝင်ဖြစ်သွားပြီဝေလက်ကောင်တွေဆုံးဆုံးကြီးရတာဒါတွေကိုဟိုဟာဟုတ်ကဲ့စိုးရဘက်ကလည်းဒီဟာတွေကတရားမဝင်ဟိုစားလုတ်တယ်လုတ်ရတယ်ဆိုတာကခုနကတော့ဆန်နာမည်ပြောသွားရတယ
ဟုတ်ကဲ့တော့နိုင်ငံဆင်းရဲကြည့်ကြရတနာဆိုတာအကြီးကြရတာဆိုးရရဲ့ကုညတော့ပါတယ်စက်တနာလေးနဲ့ဒါပေမဲ့အခုကြည့်ကြရရှင်းရှင်းနဲ့နေအောင်ပါအဆိုးရဆက်ဆက်တာလုပ်တဲ့ဟာကအုံးနဲ့ကျင်းတဲ့ဟာဒီကြည့်ကြရရှက်စီးတာပဲရှိတယ်ဆိုတော့ဒီကြည့်ကြရဒီကိုအဆင်းရဲကြတဲ့တန်းနေရာချထားပြရတယ်ဟိုတန်းရှားတယ်နောက်တစ်ချက်ကအရှင်းလဲဆိုလို့ရှိရင်ဒီကြည့်ကြရဒီကိုအဲ့ဒါဟိ
ကောင်းတာလို့ဟန်စီတာအဝင်ချက်ကြီးဟိုကိုယ်နဲ့တော့တွေ့ရတယ်ဒီကဲသူဒီလိုသာဒီကျွတ်ကျော်တွေကိုအော်တော့ရည်ရောင်းစားသွားတဲ့လူတွေကိုအရင်ဆုံးဖမ်းရတယ်နောက်တစ်ခုကဒီကျွတ်ကျော်ဆိုတာဟာဒါကျွတ်ဆိုင်ကလုန်းဖြီးထားတဲ့လူတွေနောက်တစ်ခါအဲတဲကိုရာထောင်းဖြီးအေးကြီးကိုဝယ်ထားတဲ့လူတွေကိုအရင်ဆုံးခွဲထုတ်ပါဘူးခွဲထုတ်တဲ့အခါကျကျွန်တော်တို့ရှင်းရှင်းနဲ့ထွက်ပါဦးအဲ့တော့တကယ်အဖွဲတကယ်ဆိုဝင်းနဲ့အော်ဒါနေထိုင်ခဲ့တဲ့လူတွေနဲ့အခုကရှေ့ရောက်လာတဲ့လူတွေဆိုတာခွဲထုတ်လို့ရပါတယ်။အဲ့လိုတစ်ဆင့်ခွဲထုတ်ပြီးတော့ကအထူးနေရတကယ်ဘိုင်ဆိုင်မှုအဖွဲ့အစည်းနဲ့နေတဲ့လူတွေကိုစိတ်ထားနေရချထားပြီးအဲ့ဒါဒီတိုင်းကမ္ဘာကနေဒီခရိုနီနဲ့ပေါင်းပြီးတော့ခွဲထုတ်နေပေါင်းပြီးတော့ကျွတ်လာတဲ့လူတွေကြတော့တကယ်ရှေ့တော့အဲ့ဒါဆိုကျွန်တော်တို့ကတော့တော့အဆင်ပြေတယ်။ကျွန်တော်တို့ကအခုအဆူကလက္ခဏာအော်ရှေ့လဲဆိုကြည့်အဆူရောကရဲလည်းမရှိဘူးစစ်တပ်လည်းမရှိဘူးထောင်ပိုင်းလည်းမရှိဘူးအဆူရဲ့နောက်ကအဆူကသူကဒူးဒူးအားသက်နဲ့သွားနေရတယ
်ဒါကတော့မောင်တက်သနသူ့ရဲ့အမြင်ဝင်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်အခုနောက်ထပ်ဒီစာရေးလာတဲ့အီးမေးလ်ကနေစာရေးလာတဲ့သောရရှင်ဟိုတန်လွင်စီသူတဲ့ဟိုခေတ္တဩစတြေးလျပါအဲ့ဒါကိုရန်နိုင်အီးမေးလ်ကနေပြီးတော့ရေးလာတဲ့စာလေးဖတ်ပြပေးပါရှင
်ဟုတ်ကဲ့ပါကျူးကျော်ကိစ္စဟာအိန္ဒိဖြစ်လိုက်ရုံနဲ့မပြီးပါဘူးကျူးကျော်ကိစ္စကိုလေ့လာကြည့်ရင်နှမျိုးတွေ့ပါတယ်စီးပွားပြည့်ကျူးနဲ့တကယ်ကျူးပါစီဝပြည့်ကျူးသူတွေဟာတကယ်တော့နေစရာရှိရသားနဲ့အနေအဆားချောင်ကျင်လို့ပတ်စံအလကားလိုကျင်လို့ကျူးသူတွေပါကျွန်တော်မေးချင်တာကသူတို့ကိုတရားစွဲဆိုဖို့ဥပဒေမရှိဘူးလားအ ਨੇ ဆုံးတော့လိန်လယ်မှုနဲ့တရားစွဲမယ်ဆိုရင်အများဆုံးပြစ်ဒဏ်ကပါလေတကယ်ကျူးဆိုတော့ကတော့အိမ်တကယ်မရှိသူတွေပါသူတို့ကိုနေရာအတီးကြပြန်လဲချပေးဖို့အစိုးရမှာတောင်းဝန်ရှိပါတယ်နေရာရပြီးရင်လည်းပြန်လဲငားမစားရောင်းမချပဲတကယ်နေဖို့အစိုးရကထိန်းချရမယ်စင်ကိုမှာအစိုးရတိုက်ခန်းကိုဝယ်ပြီးရင်၅နှစ်အတွင်းရောင်းချခွင့်၅ရံခွင့်မရှိပါဘူး။ဒါပေမဲ့ပြည်ထနာကအရင်စစ်အစိုးရလက်ထက်ဝန်ထမ်းတွေကိုချပေးတဲ့တောင်မြောက်တကုံကမြေကွက်တွေအကုန်လုံးလောက်နီးပါးရဲ့ပါမစ်တွေမှာချပေးချထားပေးတော့မြေကွက်ကိုတစ်ဆင့်လွှဲပြောင်းရောင်းချပေါင်းနှံခွဲဝေပေးကမ်းခြင်းမပြုရဆိုတာတွေပါပါတယ်။ဒါပေမဲ့ဒါတွေကိုအယောင်းဝယ်လုပ်နေကြတာပါ။နောက်ဆုံးပြောရရင်တော့ဒီဘူတာပဲစိုက်မှာပါ။တရားဥပဒေစိုးမိုးရေးနဲ့အောက်တီတရားလိုက်စားတာတွေကိုတိချမကိုင်းတွင်နိုင်သေးတော့ဒီပြဿနာကြီးအနည်းနဲ့အများရှိနေအောင်ပါပဲလို့မြင်မိပါတယ်
။ဟုတ်ကဲ့ဒီမှာသူပထမပိုင်းမှာမေးထားတဲ့တဲမှာဒီစီးပွားရေးအမျက်ထုတ်ပြီးတော့ကျူးကျော်မှုတွေကိုတရားစွဲနိုင်မလားဥပမာမရှိဘူးဥပဒေမရှိဘူးလားပေါ့နော်။အနည်းဆုံးလင်းလင်းမှုနဲ့တရားစွဲမယ်ဆိုရင်တော့ဘယ်လိုဖြစ်တယ်မျိုးပြေးလို့ရမလဲလို့မေးထားပါတယ်။အဲဒီမေးခွန်းတွေရှင်းနေရောဘတ်ဆန်အောင်ဖြေကြားပေးပါရှင်ဘယ်လိုဥစားဥပဒေမျိုးနဲ့သူတို့အရေးယူနိုင်မှာလဲအရေးမယူနိုင်ပါဘူးလား
။ရောင်းချပိုင်ခွင့်မရှိတဲ့မိဒီကိုရောင်းချပိုင်ခွင့်ရှိတဲ့ယောက်နဲ့အယောင်းဝယ်လုပ်နေတာတွေကတော့ ကျွန်တော်တို့ကိုယ်တိုင်တိုင်တွေ့တဲ့အမှုတွေမှာလည်းလက်တွေ့အပြင်မျှော်မြတွေ့ရတယ်။သို့သောအဲ့ဒါတွေနဲ့ပတ်သက်ပြီးထိန်းချောင်းမှုအတွက်အသေးစိတ်ပေါ်ထုတ်ဖို့ကသက်ဆိုင်ရာထောက်လှမ်းရေးတွေရဲ့အကူအညီယူရမယ်။ဗမာပြည်ထောက်လှမ်းရေးတွေကဘယ်လောက်ထိအောင်တော်လဲဆိုရင်နိုင်ငံရေးဗမာပြည်နဲ့ပတ်သက်ရင်နော်ရေဆုံးမြေဆုံးဈေးနိုင်တဲ့စွမ်းရည်ရှိတော့ဒီကိစ္စတွေမှာ နော်နေနီထောက်လိုင်းရေခရင်ထောက်လိုင်းရေသူတို့ကလုပ်ရင်ဒါဖို့တွင်ပြီးနဲ့အရေးယူလို့ရတယ်ပုံမှန်ရစရာကြီးပုံမှန်၄ရက်၂၀နဲ့နင်းနာသူကတရေလိုလုတ်ပြီးတော့ရေစခန်းကိုတိုင်ရေစခန်းကလည်းဟိုဘော်ဒီဘောချန်ပီယံနေလို့တရားရုံးကိုတွားပါဆိုပြီးတော့ဆွဲချတာမျိုးမလုပ်ဘဲနဲ့အမှုဆွဲပြင်ပေးမယ်ဆိုရင်ပြစ်ဒဏ်အပြင်ထောင်ဒဏ်9နှစ်ကြီးချလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံရဲ့တရားစီရင်ရေးကတော့အားမရှိဘူးဆိုတာကတချို့ခရိုင်အစ်တရားသူကြီးတွေတောင်မှဥပဒေကိုမကျွမ်းမကျင်နဲ့ဖြစ်နေတယ်အဲ့တော့ judicial education
ကိုလည်းပြန်တိဆောက်ရမယ်လို့ကျွန်တော်ပြောချင်ပါတယ်။ဒီမှာတောရဆင်ဘုဒ္ဓထောင်ကိုကျော်ရေးထားတာဖတ်ပြပေးကြပါမယ်။ကျူးကျော်ပြည်သူတွေကိစ္စပြေလည်ဖို့အစိုးရကိုယ်တိုင်တိုင်းသူပြည်သားများပေါ်မှာစေနာရှိဖို့လိုအပ်ပါတယ်။ရန်ကုန်မြို့အနီးတစ်ဝိုက်မြို့သစ်တိဆောက်ခြင်းအင်အားသစ်တွေဆောက်လုပ်ခြင်းတာနဲ့ကျူးကျော်ပြည်သူများရဲ့ကိစ္စကိုဖြည့်ရှင်းနိုင်မဲ့တစ်ခုလေးသောနည်းဖြစ
ဟိုဒီအခုစည်ရင်းနေကောက်နေရပေါ့နော်ဟိုတပြိုင်နဲ့ထဲမှာပဲဒီမနစ်ကောင်ကပြောထားတာရှိပါတယ်အစိုးရကနေပြီးတော့ဒီတကယ်ကျူးကျော်ဖြစ်တဲ့သူတွေမြင်နေရမဲတဲ့သူတွေအတွက်ဒီဟိုအဖို့ခတက်တာတဲ့အင်အားကြီးစောက်လို့ပေးမယ်ဆိုတာအေးဘက်ကအပိုင်းကတော့တပြိုင်နဲ့ထဲစနေပါပြီလားဒါမှမဟုတ်ဒီစည်ရင်းကောက်ပြီးဒီပြဿနာကြီးဖြေရှင်းပြီးတဲ့အချိန်ကိုစောင့်နေပါလားရှင်
ကျမတို့ဟိုမကြင်ရဘဲပေါ့နော်ပြင်တိုင်းမှာဝီဒီတော့ပတ်မှုစာမျိုးကတော့ဟလာကျမတို့ဟိုအင်ညာမရှိတဲ့လူတွေအတွက်ကိုမြေအေကနှစ်ထောင်ကျော်မှာနေရာချထားပေးဖို့စီစဉ်နေပါတယ်လို့တော့ပြောပါတယ်ဒီကိစ္စကိုတော်တော်ကတော့လုံးဝမသိသေးပါဘူးတော်တော်ဘက်ကလည်းတင်ပြထားခြင်းတော့လည်းမရှိသေးပါဘူးဒါကတော့ထိုးရရဲ့စီမံမှုတစ်ခုပဲလို့ကျမတို့မြင်ပါတယ်ဒါပေမဲ့တကယ်တမ်းကိုပေးနိုင်ရဲ့လားဟလာ ထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့ကျမတို့ဟိုတစ်ဖက်မှာလည်းစီရင်ထားတယ်ဆိုတော့ဒေနီယောက်စီရင်ထားတယ်ဆိုတဲ့ဟာမျိုးတော့ကျမတို့လည်းမသိသေးတဲ့အတွက်ကျူးကျော်နေထိုင်တဲ့လူတွေကအရာမရှိတဲ့လူတွေကပေးမယ်ဆိုတဲ့အစီအစဉ်ကိုတော့ကျမအနေနဲ့ဒါကိုအခုချိန်ကြီးရတော့ထောက်ခံပါတယ်လို့ပြောချင်လို့ရအောင်
။ကျမဒီဥစီတူအောင်မြင့်ကိုပဲဟိုအဆုံးသက်သုံးသက်ခိုင်းချင်ပါလေရှင်ဟိုဥစီစိုးအောင်မြင်ကဒီပြဿနာကိုဖြေရှင်းဖို့ဆိုရင်ဒီဟိုဒီနိုင်ငံတော်မှာရှိနေတဲ့ဒီအခြေခံစည်းရဲမှုတွေကနေပြီးတော့တိုးတက်အောင်လုပ်ဖို့လိုတယ်လို့ဟိုဒီနေ့ကပဲဒီဥစီစိုးအောင်မြင်ရဲ့တရင်သုံးသက်ချက်မှာပြောသွားပါတယ်အဲ့လိုလုပ်ဖို့လွယ်ကူတဲ့အနေအထားမှာရှိပါလားဥစီစိုးအောင်မြင်ဟိုစားခတ်ထုတ်လို့သုံးသက်ပေးပါအ
ဲအဓိကကတော့ကျူးကျော်ကိစ္စဆိုတာကတော့ဟိုဟိုလော်လော်လေးပြောမယ်ရှင်နေဇီယာနဲ့အလုတ်ကန်အခွင့်အလမ်းတွေကြောင့်ပေါ်လာတဲ့ပြဿနာနောက်တန်းကြီးစည်းရဲမှုတွေကြောင့်ပေါ်လာတဲ့ပြဿနာအဲ့ဒီပြဿနာကြီးတစ်ခုလုံးကိုခြုံငုံပြီးဖြေရှင်းသွားရင်းနဲ့သူ့ရဲ့ဒီကြွကြော်ပြဿနာဆိုတာရော့ကျလာနိုင်တယ်ပြီးတော့မှနောက်တူတူတုတ်ပြောမှဆိုရင်ဒီ၄ဂိမ်း၅ဂိမ်းသောလူတွေရဲ့ပြဿနာဆိုတဲ့ဥစ္စာကဟိုတစ်ချိန်နဲ့တစ်ပြိုင်နဲ့အတားကြီးဘလို့ဖြေရှင်းမယ်ပါညာဆိုတာဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူးအဲ့တော့ဟိုကြိုက်တယ်လို့ရသမျှနောက်အရေးပေါ်ပေါ့နော်အဒီညမှာစီမံကိန်းရှိတယ်အဲ့လိုအခါမျိုးကြီးပေါ်လာတဲ့ခါကျရင်တော့ဟိုစနစ်ကြကြနဲ့သူတို့အတွက်ကိုလည်းစဉ်းစားတစ်ဖက်ကစီမံကိန်းအတွက်ကိုလည်းစဉ်းစားအဲ့လိုဖြည်းဖြည်းချင်းဖြည့်ရှင်းပြီးတော့အခုလုံးဖြည့်ရှင်းတာကတော့ဒီအင်အားအသစ်တွေဆောက်လုပ်ပေးတာတိုက်ခန်းတွေလုပ်ပေးတာမြေပွဲအသစ်တွေပေါ်ထွက်တာအလုပ်ကိုင်ခွင့်လန်းတွေရအောင်လုပ်တာအဲ့ဒါတွေလုပ်ရင်းနဲ့မှပဲဖြည်းဖြည်းဖြည့်ရှင်းလို့ရမယ်ပြဿနာလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥဆောင်ရအနေနဲ့ကတော့ဒီဟိုကျူးကျော်ရေးအရေးဘက်ကနေစောဆောင်ရွက်နေတဲ့သူဆိုတော့အခုကျူးကျော်ရေးကိုတနည်းအားရွှေ့လိုက်တယ်နောက်ထပ်ကျူးကျော်ရေးကဘယ်ရောက်သွားမလဲနောက်တနည်းအားမှာသွားပြီးတော့ကျူးကျော်ကြမှာလားအဲ့လိုအခြေအနေမျိုးကနေပြီးတော့ဒီအကောင်းဆုံးဖြစ်လာဖို့အတွက်ဘာများစိတ်ထဲမှာအကြံပြုချင်တာရှိပါလဲရှင်
အဲ့ကျွန်တော်အကြံပြုချင်ပါတယ်ခင်ဗျာကျွန်တော်တို့အခုရေလို့မြေလိုက်မြေလိုက်ဥပဒေအခန်း၃မှာပါပါတယ်နိုင်ငံတော်ကလိုအပ်လို့ရှိရင်မြေယာတွေကိုတိုက်သူစီမံခန့်ခွဲခွင့်အဲကျွန်တော်တို့မြေစီမံခန့်ခွဲခွင့်ကိုဟိုကော်မတီမှာရှိပါတယ်အဲ့တော့လုံငန်းရှင်တယောက်ဆိုရင်ဧက900နဲ့9000အထိသူတို့ချပေးနေတာရှိပါတယ်အဲ့ဒါဒီအကုန်လုံးကတကယ်လည်းအလုံးမလုံးခဲနဲ့မြေလို့မြေလိုက်မြေရိုင်းတွေအတိုင်းဟိုတိုင်းနေခတ်ပြီးတော့ဖြစ်နေပါတယ်အဲ့ဒါကိုကျွန်တော်တို့ကနေပြီးတော့ဟိုကျွန်တော်တို့အခုမြေလို့မြေလိုက်မြေလိုက်ဥပဒေအတိုင်းမှာပါတဲ့အတိုင်းဒီလူတွေအားလုံးကိုအစိုးရကနေပြီးတော့ပေါ်ဆောင်ပြီးတော့
ကျွန်တော်တို့ဒီမြေကွက်တွေကိုကောင်းကောင်းရန်ကုန်မြို့ပတ်ဝန်းကျင်မန္တလေးမြို့ပတ်ဝန်းကျင်အားလုံးမှာပေါ်ထုတ်မယ်ဆိုရင်ကျွန်တော်တို့လုံးဝတအားကိုရှင်းနိုင်ပါတယ်ဟုတ်ကဲ့ကျွန်တော်တို့ကျေးဇူးတင်ပါတယ်ရှင်ကျွန်တော်တို့ဒါရိုက်လိုင်းဆွေးနွေးခဲ့အချိန်နဲ့ပြည့်သွားပြီဖြစ်လို့ပါပင်နိုင်ဆွေးနွေးကြရတဲ့သူတွေအီးမေးလ်ဖေ့စ်ဘွတ်တယ်လီဖုန်းကနေပြီးတော့ပါဝင်ဆွေ
အေးတနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ကြရတာပါရှင်အခုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းဖိတ်ခေါ်ပြပါစီရှင်
ဒေါ်သာရှင်များရှင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်NLD ပါတီရဲ့ရန်ကုန်မြို့ကဗဟိုကော်မတီအစည်းအဝေးအတွင်းမှာပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေစောင့်ရှောက်ရန်ကိစ္စတွေကိုအလေးထားပြောဆိုသွားပါတယ်ပြည်သူနဲ့အတူဆိုတဲ့ဆောင်မုတ်သစ်ကိုဂိုင်ဆွဲထားတဲ့ NLD ဆိုရအနေနဲ့လူလူကိုမျက်နာမူဖို့ပြည်သူအပေါ်မမောက်ပါဘူးပါတီတွင်ညီညွတ်ရေးတည်ဆောက်ဖို့စတာတွေကိုလည်းတိုက်တွန်း ဒီနေ့ကျွန်တော်တို့ရှင်ဒီအနေနဲ့ရောအစိုးရတက်တန်းတစ်နှစ်ကျော်လာပြီဖြစ်တဲ့အနန္ဒီပါတီအနေနဲ့ပြည်သူနဲ့တသားရဲ့ရှိနေသေးတယ်လို့ယူဆကြပါသလားကိုမြင့်ကိုသဘောထားတွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဘာမစ်@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညတိုက်ရိုက်လိုက်အစီအစဉ်ကကြိုတင်ပါလိမ့်ရှင်။အင်္ဂါညတိုက်ရိုက်လိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြပါစီရှင်။ ဗီဒီယိုကိုစာရိုက်ကနေဆက်သွယ်လို့ရင်ဗီဒီယိုအမေရိကန်တာမြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှာရှင်ငါငါငါလေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာရေဒီယိုအစီအစဉ်ကိုမနေ့ရှင်းနိုင်ကနေ9:00တိတိကျိန်နေ့လယ်12:00ကနေနေ့ကင်းတနအီတိတိကျိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေ
အခုတနင်္ဂနွေနေ့မနေ့ဖက်မှာတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ကင်ဖြူထွေးကကြေညာပေးပါဦးမရှင်
။တရုတ်နိုင်ငံစီချွန်တီနယ်ကတောင်ထူထက်တဲ့စင်မိုကျေးရွာမှာပြေပြိုကြရာကနေမရောက်ပြီးတော့သေဆုံးသူ15ယောက်ထက်မနည်းရှိပြီးတရားကြောပျောက်ဆုံးနေတဲ့အကြောင်းနဲ့အင်ဂျင်60နှလုံးလောက်မရောက်မြုပ်သွားတဲ့အကြောင်းတရုတ်အစိုးရအာဏာပိုင်တွေကပြောပါရယ်အဆိုအရသဘာဝဘေးအန္တရာယ်ကျရောက်ခဲ့တာကိုတုံ့ပြန်ကင်တွဲဖို့အရေးပေါ်ဆောင်ရွက်ချက်တွေကိုလှုပ်ဆောင်နေတဲ့အကြောင်းဒေသဆိုင်ရာအစိုးရကကြေညာချက်ထုတ်ပြန်ပြောထားပါရယ်ရှင်ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူးရဲ့ဖိတ်ကြားချက်အရရုရှားနိုင်ငံကိုချစ်ချည်ခီးရောက်သွားခဲ့တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဟာစနေနေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာခဲ့ပါရယ်တဲ့တဲ့ဘက်ကခီးစင်ထွန်းမှာဗိုလ်ချုပ်မူကြီးမေးအောင်လှိုင်ဟာရုရှား Black Sea Fleet ရေတပ်စခန်းဌာနချုပ်နဲ့လေကြောင်းလေ့ကျင့်ရေးသင်တန်းကျောင်းကိုတွားရောက်ခဲ့ပြီးတော့တိုက်လေယာဉ်ဆက်သက်ပြန်တမ်းမှုတွေကိုလည်းလေ့လာခဲ့ပါရယ်ရှင်။ရှေ့လာမဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်အုပ်စုရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေကနေအမေရိကန်ဒေါ်လာ3,200ဗန်ဒါရေးအကူအညီပေးသွားမယ်အပြင်နည်းပညာအကူအညီနဲ့လိုအပ်တဲ့အကြံဉာဏ်တွေလည်းပေးသွားမယ်အကြောင်းကမ္ဘာ့ဘဏ်ကသတင်းထုတ်ပြန်ထားပါရယ်။မြန်မာနိုင်ငံအတွင်းလက်ရှိဆောင်ရွက်နေတဲ့ကျေးလက်ဒေသဆင်းရဲနှံပါမှုလျှော့ချရေးအာဟာရပြည့်ဝရေးစံမာရေးပညာရေးစတဲ့လုပ်ငန်းတွေကိုတွန်းမြင့်ဆောင်ရွက်နိုင်ဖို့နဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးနဲ့အလုပ်ကိုင်ခွင့်လန်းတွေဖန်တီးပေးနိုင်မယ့်လုပ်ငန်းတွေကိုမြန်မာအစိုးရအနေနဲ့ကမ္ဘာ့ဘဏ်ရဲ့အကူအညီနဲ့တွန်းမြင့်လှုပ်ဆောင်သွားဖို့ပဲဖြစ်ပါရယ်ရှင်။ထိုင်းနိုင်ငံကိုဖျက်ပြီးတော့ကမ္ဘောဒီးယားနိုင်ငံကနေမြန်မာနိုင်ငံနဲ့လက်နက်တွေကိုယူတည်သွင်းနေတာတွေကိုစုံစမ်းစစ်ဆေးဖို့ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတို့ပူးပေါင်းဆောင်ရွက်နေပါတယ်။ထိုင်းနိုင်ငံ Threat ခရိုင်မှာမကြခင်ကပဲထိုင်းစစ်တပ်ကလက်နက်တွေသိမ်းဆည်းရမိခဲ့ပြီးတဲ့နောက်အခုလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်လာခဲ့တာပါ။လက်နက်တွေပဲကရတာလဲဒီလက်နက်တွေကိုခိုးရမှာဘယ်သူတွေပါဝင်တယ်လဲဆိုတာကိုစုံစမ်းဖော်ထုတ်နိုင်မှုအတွက်နှစ်နိုင်ငံရဲချုပ်တွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကပြောပါရရှင်။
ဒီကနေ့နဲ့ပိုင်းထိုက်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ကင်ဖြူထွေးကြီးညာပေးခဲ့တာပါ။ဒီမနက်စီစဉ်ထုတ်လုပ်ရမှုကဥစားမဝေဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။တ တနင်္ဂနွေနေ့ညနေပဲ 6:00ခွဲကနေ 9:00အထိထုတ်လွှင့်မဲ့စီစဉ်တွေကိုတော့လိုင်းဒိုမီတာ 16, 19, 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.